Welcome to the Voice of America in Burmese.
Begin ya kin mingla mne kin phit ja ba si kya. Bio American tan ya 2023 February 16 ya chat da pare ni mne kin a season 2 ko American pi taung su Washington DC myo daw ga ni line do meter 3246 do ga ni BO ရဲ့ Facebook စာမျက်နှာကပါပူးတွဲပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကခင်မောင်ဆိုမင်းပါဒီကနေ့မနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်မသောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်သတင်းတွေကိုကိုခင်မောင်ဆိုမင်းနဲ့အတူတင်ပြပါမယ်အမေရိကန်ရဲ့ Burma Act ကြောင့်ဘင်္ဂလားဒေ့ရှ်ကိုတက်ရောက်စီမဲ့ဒေတာတွင်အကြမ်းဖက်မှုတွေမဖြစ်စေရဘူးလို့အမေရိကန်အစိုးရကိုယ်စားလှယ်ကအခိုင်အမာပြောဆိုလိုက်ပါတယ်ယူကရိန်းဟာရှီရန်စစ်မြေပြင်မှာရုရှားကိုထိုးစစ်ဆင်နိုင်ဖို့အခွင့်အလမ်းတွေရှိလာပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။တူရကီနဲ့ဆီးရီးယားမှာငရင်ချောင်းတေဆုံရသူ 4,000 ကျော်ကိုရောက်ရှိပါတယ်။ဟောလိဝုဒ်မင်းသမီးရေကွယ်ဝဲလ်ဟာအသက်82နှစ်အရွယ်ဗုဒ္ဓနေမှာကွယ်လွန်သွားပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။တွင်နေပြီးမှတွင်ပေးဖို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကနမူနာအဖြစ်နားဆင်ရမှာကတော့
ဒါပေမဲ့အလုရှင်ကဒီ3ရက်နေ့နောက်ဆုံးမှာသူ့အလုသမားရဲ့ဆင်းကိုတွင်းဆုံးတွင်းထား3ရက်နေ့ည12နာရီမတိုင်ခင်မတွင်းထားရင်အလုသမားရဲ့အထောက်အထားအဲ့ဒါတရားမှုပြန်ဖြစ်သွားတာပေါ့
ထိုင်းနိုင်ငံမှာအလုလုံနေကြတဲ့မြန်မာရွှေပြောင်းအလုသမားတွေကိုနေထိုင်ခွင့်တက်တန်းတိုးမြင့်ပေးတဲ့အကြောင်းကိုနောက်ပိုင်းမှာအပြည့်စုံကြားကြရမှာပါအဲ့ဒီနောက်ယူကရိန်းရုရှားစစ်ပွဲနောက်ဆုံးအခြေအနေဩစတြေးလျနိုင်ငံမှာယာယီဗီဇာနဲ့နေထိုင်ကြတဲ့သူတွေကိုအမြဲတမ်းနေထိုင်ခွင့်ပေးတော့မယ်ဆိုတဲ့နိုင်ငံတကာသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့လူထုနဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားကဏ္ဍတွေကိုလည်းတင်ဆက်သွားမှာပါကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကျွန်တော်ပြောပြပေးကြအောင်ခင်ဗျာ
ရုရှားရဲ့ယူကရိန်းကျူးကျော်စစ်တနည်းနည်းပါရှိလာချိန်မှာပဲယူကရိန်းအစိုးရအနေနဲ့ရှီရန်စစ်မြေပြင်မှာရုရှားတပ်ဖွဲ့တွေကိုထိုးစစ်ဆင်နိုင်မဲ့အခွင့်အလမ်းတွေရှိလာပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဗုဒ္ဓဟူးနေ့မှာပြောပါတယ်စစ်မြေပြင်မှာတည်တည်တတ်တာအပြောင်းလဲလုပ်နိုင်မဲ့တကယ်အခွင့်အလမ်းကောင်းတစ်ခုရှိလာမယ်လို့ယူဆကြောင်းကနေဦးဖြစ်ထွန်းမှုတွေရှိနေပြီးဒီချင်းတွေကိုရှစ်တို့အသုံးချဆောက်ရွက်သွားနိုင်မယ်လို့ယူဆကြောင်းအမေရိကန်ကာကွယ်ဝင်ကြီး Austin ကဘရက်ဆဲမှာလုပ်တဲ့ NATO ကာကွယ်ရေးဝင်ကြီးများအစည်းအဝေးပြီးမှသတင်းထောက်တွေကိုပြောဆိုခဲ့ပါတယ
် Our goal is to make sure that we give Ukraine
Ukraine ကိုနောက်ထပ်စွန့်ရည်ထပ်တည်ပေးနိုင်ရည်အသေးအချာရည်မှန်းထားကြောင်းဒါမှလည်း Ukraine အနေနဲ့မဖြစ်စလောက်အောင်ပွဲရယုံတယ်မဟုတ်ဘဲလက်မဲ့ထိုးစစ်တွေအတွင်းရှေ့တန်းစစ်မြေပြင်မှာပြက်ပြက်သားသားဆောင်ရွက်နိုင်မှာဖြစ်တယ်လို့ American ကာကွယ်ဝင်ကြီးကပြောဆိုခဲ့တာပါမြောက် Atlantic စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေက Ukraine ကိုလက်နက်ခဲယမ်းတွေပို့ဆောင်နေတယ်လို့ American ဥဆောင်တဲ့စစ်ရေးမဟာမိတ်တွေကလည်းဒီလက်နက်တွေအသုံးပြုရေးတပ်ဖွဲ့တွေကိုလေ့ကျင့်ပေးဖို့ရည်ရထားကြောင်းလည်းကာကွယ်ရေးဝင်ကြီးကပြောပါတယ်ပူတင်ရဲ့အစဉ်ကျင်မဲ့စစ်ပွဲကတနည်းနည်းပါကြာလာချိန်မှာရုရှားဆိုရာစီစဉ်ထားတဲ့အတိုင်းဖြစ်မလာကြောင်းနေတိုးအဖွဲ့ကြီးကတော့အရင်ကထက်ပိုစီလုံးခိုင်မာလာကြောင်းလဲကာကွယ်ဝင်ကြီး Austin က Twitter လူမှုကွန်ရက်မှာရေးသားပါတယ်ဖေဖော်ဝါရီလ24ရက်နေ့မှာစစ်ပွဲကတနည်းပြည့်တော့မဲ့အချိန်မှာပဲရုရှားအပေါ်ဒဏ်ခတ်မှုအသစ်တွေထပ်မံချထားရင်ဥရောပသမ္မတဘက်ကလည်းအဆိုပြုထားပါတယ်ရှင်
ရုရှားရဲ့ကျူးကျော်စစ်ပွဲတံကိုတနည်းနည်းပါခံနေရပြီဖြစ်တဲ့ယူကရိန်းအရသာတမ်းပေါင်းများစွာအတွေ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ကြဖို့ကုလသမဂ္ဂကဒေါ်လာ 5.6 ဘီလီယံတောင်းခံလိုက်ကြပါတောင်းခံလိုက်ပါတယ်ဗိုလ်ထုနေကစတင်ခဲ့တဲ့ 3.9 ဘီလီယံသုံးစွဲမဲ့လူသားချင်းစာနာထောက်ထားမှုနဲ့ဒုက္ခသည်ဆိုင်ရာတုံ့ပြန်ရေးပူးတွဲစီမံကိန်းအများစုအစီအစဉ်တွေဟာယူကရိန်းနိုင်ငံတဲကလူပေါင်း 17.3 တန်းအတွက်အစားအစာကျန်းမာရေးဆောင်ရှားမှုငွေသားနဲ့အခြားအခြေခံအသက်ကယ်တင်ရေးဆိုင်ရာတွေမှာအကူအညီပေးမှာဖြစ်ပါတယ်။ဒါအပြင်ဥရောပဆယ်နိုင်ငံကိုရောက်ရှိနေကြတဲ့ယူကရိန်းဒုက္ခသည်တွေအတွက်လည်းဒေါ်လာ 4.2 တန်းကိုအကူအညီပေးဖို့ရှိပါတယ်။ရှီရန်စစ်မျက်နှာရဲ့ယူကရိန်းဘက်ခြမ်းနယ်မြေကကြီးမားတဲ့အန္တရာယ်ကြားကြားရောက်နေသူတွေအလံဝေးပြီခက်ခဲကြမ်းတမ်းတဲ့ဒေသကလူတွေရဲ့လိုအပ်ချက်တွေကိုဦးစားပေးကူညီမှာဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။ယူကရိန်းအရှိတ်ကျန်ဒွန်နက်စ်ဒေသကစစ်ပွဲတံအပြင်းထန်ဆုံးခံနေရတဲ့ကြေးရွာနှစ်ရွာစီဥတည်ပြီး လူ1200စာပစ္စည်းတွေပါဝင်တဲ့ထောက်ပံ့ရေးထရက်ကား6စီးထွက်ခွာသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းရေးမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာညှိနှိုင်းရေးမှုမာတင်ဂရစ်ဖစ်ကပြောပါတယ်အဲ့ဒီဒေသဟာနေစဉ်ပြစ်ခတ်တိုက်ခိုက်မှုတွေဘုံကျွဲမှုတွေကြုံတွေ့နေရတဲ့အပြင်ပြင်းထန်တဲ့အေးဒဏ်နဲ့ရင်ဆိုင်နေရသလိုလျက်စစ်မီပြတ်တောက်မှုတွေလည်းဖြစ်ပေါ်နေပါတယ်ခင်ဗျာ
တူရကီနဲ့ဆီးရီးယားမှာပြီးခဲ့တဲ့သတင်းဖတ်ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငရင်တန်ကြောင့်သေဆုံးရသူ 4,100 ကျော်ချီတိုးလာခဲ့ပေမဲ့အပြည့်စည်ရေချာကနေအသက်ရှင်လွမြောက်သူ5ဦးကိုဆက်လက်ကယ်တင်နိုင်ခဲ့ပါတယ်။ငရင်တန်တင့်ပြီး9ရက်မြောက်နေ့ဗုဒ္ဓနေ့မှာတူရကီရဲ့တောင်ပိုင်းမြို့ကာရာမန်မာရာကအပြည့်စည်တွေတဲကနေအမျိုးသမီးနှစ်ဦးကိုကယ်တင်နိုင်ခဲ့တယ်လို့ပဲအန်တက်ကာမှာတော့မိခင်ဖြစ်သူနဲ့အတူရင်သွေးနှစ်ဦးကိုကယ်တင်နိုင်ခဲ့တာပါ။ငရင်လုတ်ပြီး228နာရီအကြာမှာအန်တက်ခါကိုကယ်ဆယ်ရေးရောက်လာတာဖြစ်ကြောင်းနိုင်ငံပိုင်အနာတိုလူသတင်းအေဂျင်စီကဖော်ပြပါတယ်ငရင်တန်ကနေအသက်မသေးလွတ်မြောက်လာတဲ့တန်းချီတဲ့လူတို့အတွက်စာနာမှုအကူအညီတွေလိုအပ်နေကြောင်းဒီလူတွေတဲကအများပြားဟာဆိုရင်ရေခဲလူနိဗာအေးတန်တင့်နေတဲ့ဆောင်းရသည့်အတွင်အိုးအိမ်မဲ့ဖြစ်နေကြောင်းအနာပိုင်တို့ကပြောပါတယ်စစ်တန်တင့်ဆီးရီးယားနိုင်ငံကလူတို့ဟာလည်းအခက်အခဲသစ်တွေနဲ့ကြုံတွေ့နေရကြောင်းနိုင်ငံတကာချစ်ချင်ရဖွဲ့ဥက္ကဋ္ဌမာဂျာနာဖိုလီဂျာရစ်အဂျာကပြောပါတယ်ဆီးရီးယားငရင်ကအသက်ရှင်လွတ်မြောက်သူတွေအတွက်ချက်မရေးဆောက်ရှောက်မှုတောက်ရည်တန်းနဲ့ဆက်နှက်ရိတ်ခအရေးပေါ်လိုအပ်နေကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းဆီးရီးယားကိုတွားရောက်ခဲ့တဲ့သူမကပြောပါတယ်အကူအညီအကြီးအကျယ်လိုအပ်နေတဲ့ဆီးရီးယားနိုင်ငံတွင်ကူညီရေးလုပ်ငန်းတွေတိုးမြှင့်နိုင်ဖို့အတွက်လည်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကကြိုးစားနေကြပါတယ်။ကမ္ဘာဆက်နှက်ရိတ်ခအစည်းအဝေး WFP ရဲ့စီတုဘူးရီနဲ့မှုရာတွေတည်ဆောင်လာတဲ့ကုန်ကား22စင်းကတော့ဗုဒ္ဓနေ့မှာပဲတူရကီနိုင်ငံဘတ်အယ်ဟာဝါနေဆက်ကိုဖျက်ပြီးဆီးရီးယားမြောက်ပိုင်းဒေသတွေကိုဝင်ရောက်သွားပြီဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအစ္စလာမစ်နိုင်ငံတော် IS စစ်သွေးကြွထောင်ပေါင်းများစွာစုယုံပြီးဗဟိုအာရှဒေသတည်ငြိမ်ရေးကိုချိန်ချောင်နေတယ်လို့ရုရှားရဲ့ပြောဆိုချက်ကိုအာဖဂန်အာဏာရတာလီဘန်နိုင်ငံရေးဝန်ကြီးကအခြေအမြစ်မရှိတဲ့စွပ်စွဲချက်အဖြစ်ပယ်ချလိုက်ပါတယ်။သူတို့ပြောသလိုလူထောင်ကြီးတနေရာထဲမှာစုစည်းနေရင်ဘယ်သူကမမြင်နိုင်မှလည်းသတိမပြုမိတာလဲဆိုတာကိုတာလီဘန်နိုင်ငံရေးဝန်ကြီးအမရခန်မူတာကီကကဘူးမြို့တော်မှာကျင့်ပါတဲ့ဆိုဗီယက်တပ်တွေအာဖဂန်နစ္စတန်ကရုပ်သိမ်းတဲ့34နှစ်မြောက်နှစ်ပတ်လည်အခမ်းအနားရဲ့ရုံးမြင့်တန်ကြားမိန်ကွန်းမှာပုံတူးနေကထည့်သွင်းပြောကြားခဲ့တာပါအစွန်းရောက်အုပ်စုတွေအာဖဂန်နစ္စတန်မှာခြေကုပ်ယူနိုင်ခဲ့ပြီးဒေသတွင်းတည်ငြိမ်ရေးအတွက်အကြီးမားဆုံးချိန်ချောက်မှုဖြစ်လာနေတယ်လို့ရုရှားထိပ်တန်းစစ်ဗိုလ်ချုပ်တဦးကပြောဆိုခဲ့ပြီးနောက်တရက်အကြာမှာအခုလိုတာလီဘန်ဘက်ကတုံ့ပြန်လိုက်တာဖြစ်ပါတယ်ရုရှားဘက်ကစွပ်စွဲပြောကြားတဲ့နေ့မှာပဲအာဖဂန်နစ္စတန်မြို့တော်မှာရှိတဲ့ ISSK ISK အဖွဲ့ခိုးအောင်ရနေရာကိုတာလီဘန်အထူးတပ်ဖွဲ့တွေကဝင်ရောက်စီးနှင်းခဲ့ပါတယ်။အဲဒီမှာစစ်သွေးကြွ3ဦးသေဆုံးပြီး2ဦးကိုဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။အမေရိကန်ကပြတ်ထန်းလိုက်တဲ့ဘာမာအက်ကြောင့်ဘင်္ဂလားဒေ့ရှ်ကိုတက်ရောက်စီမဲ့ဒေတာရင်းအချက်ဖတ်မှုတွေမဖြစ်စေရဘူးဆိုရာကိုအမေရိကန်အစ်မြင့်ကိုစလဲကဗုဒ္ဓနေ့မှာဘင်္ဂလားဒေ့ရှ်ကိုအခိုင်အမာပြောဆိုလိုက်သလိုပဲရိုဟင်ဂျာပြည်ထနာရဲ့အရင်အမြင့်ကိုကင်တွယ်ဖြည့်ရှင်းနေကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေတာရင်းမှာမလိုလားအပ်တဲ့အချက်ဖတ်မှုတွေဖြစ်မဲ့ကိစ္စတွေကိုအမေရိကန်ဘက်ကဆောင်ရွက်မှာမဟုတ်ကြောင်းအမေရိကန်ရဲ့ဆောင်ရွက်ချက်ဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်ရောက်ရေးထောက်ပံ့ကူညီရေးတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးအတိုင်ပင်ခံဒဲရက်ရှိုလက်ကပြောဆိုကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအတွင်းဝင်မာဆုဒ်ဘင်မူမန်ရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်အမျိုးသားသတင်းအေဂျင်စီဖြစ်တဲ့ BSS ကဖော်ပြပါတယ်အမေရိကန်ဘက်ကအတည်ပြုခဲ့တဲ့ဘာမာအက်အရေးကိစ္စအပေါ်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိုးရိမ်ကြောင်းပြောဆိုခဲ့ပြီးနောက်မှာအမေရိကန်ဘက်ကအခုလိုတုံ့ပြန်တာဖြစ်ကြောင်းလည်းသူကပြောပါတယ်။ ဒါပြင်ရိုဟင်ဂျာပြည်နာရဲ့စစ်မြစ်ကိုအမေရိကန်ကခြံတွယ်ဖြည့်ရှင်းနေတယ်လို့ပဲမြန်မာဘက်ကလူနည်းစုတက်တန်းကျော်ကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုထတ်တိုးကူညီမဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံဒက်ရက်ရှိုလက်ကပြောဆိုကြောင်း BSS သတင်းကဖော်ပြပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုအမေရိကန်ကိုပို့ပြီးတော့ခေါ်ယူဖို့နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြောင်းရွှေ့ထားတဲ့ဘာဆန်ချာမှာစာနာမှုအကူအညီတွေတိုးမြှင့်ပေးဖို့လဲဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးအတွင်းဝင်ကပြောဆိုထားပါတယ်ရှင်
။တရုတ်နိုင်ငံဟူဟန်မြို့နဲ့ဒါလီယန်မြို့တွေမှာလူထုကျန်းမာရေးအာမခံစနစ်အပြောင်းအလဲကြောင်းယာနဲ့ချီတဲ့အငြိမ်းစားဝန်ထမ်းတွေဟာဗုဒ္ဓဦးနေကဆန္ဒပြခဲ့ကြတယ်လို့မျက်မြင်တွေ့ရှိသူတဦးကပြောဆိုခဲ့တယ်လို့လူမှုကွန်ရက်မှာလည်းဓာတ်ပုံနေနဲ့တကွဖော်ပြထားတာတွေ့ရပါတယ်တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့ရဲ့ပန်းချံတစ်ခုမှာစူဝေးနေကြတဲ့ဗုဒ္ဓဦးနေကဆန္ဒပြပွဲဟာတပတ်အတွင်းနှစ်ကြိမ်မြောက်ဖြစ်တဲ့ဆန္ဒပြပွဲပါအငြိမ်းစားတွေကိုလှဆင်ပေးတဲ့အထောက်ပံ့တွေကိုရှော့ချလိုက်တဲ့ဆန္ဒပြပွဲဖြစ်ပြီးဆိုရှယ်မီဒီယာကပုံတချို့မှာတော့တာဝန်ရှိသူတွေကဆန္ဒပြသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်နေတာကိုလည်းတွေ့ရှိရပါတယ်။တင်းကြပ်ပြီးငွေကြေးကုန်ကြများတဲ့ COVID လုံးဝကင်းစင်ရေးမူဝါဒရဲ့နောက်ဆက်တွဲအဖြစ်ဒေသဆိုင်ရာအစိုးရအတွက်ဗန္နာရေးဆိုင်ရာအခက်အခဲတွေကြုံလာပြီးနောက်ပိုင်းမှာ2021ခုနှစ်ကစတင်ကကျန်းမာရေးအာမခံဆိုင်ရာအပြောင်းအလဲလျှော့ချတာကိုတရုတ်အစိုးရဘက်ကတဖြည်းဖြည်းချင်းလှုံ့ဆော်လာကြပါတယ်ခင်ဗျာ။
တူရကီနိုင်ငံမှာအင်အားပြင်းငရင်ထံကနေကယ်ဆယ်ရေးဆက်လက်ဆောင်ရွက်နေရချင်းနောက်ရုရှားရဲ့ဖေဖော်ဝါရီလ24ရက်နေ့ယူကရိန်းကျူးကျော်စစ်တနစ်ပြည်မတိုင်ခင်ဖေဖော်ဝါရီလ16ရက်နေ့ကနေ22ရက်နေ့အထိအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဂျာမနီတူရကီနဲ့ဂရိတို့ကိုတွားရောက်မှာဖြစ်ပါတယ်။လာမယ့်တောက်ချန်နေ့မှာစတင်မဲ့မြူးနစ်လုံခြုံရေးညီလာခံကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးတက်ရောက်မှာဖြစ်ပါတယ်။သုံးရတာကျင့်ပတ်မယ်နှစ်ပတ်လည်ညီလာခံမှာတော့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နေတိုအကြီးအကဲယွန်းစတိုတန်ဘတ်တရုတ်ထိပ်တန်းတန်တမန်ဝမ်ယီတို့လည်းတက်ရောက်မှာဖြစ်ပါတယ်။မြို့နယ်လုံခြုံရေးညီလာခံမှာတော့ယူကရိန်းထောက်ပံ့ရေးငရင်တန်းသင့်တူရကီနဲ့ဆီးရီးယားပြည်သူတွေအတွက်အထောက်ပံ့ရေးတို့ကိုဝန်ကြီးဘလင်ကင်ဆွေးနွေးမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်ရှင်။
အမေရိကန်နာမည်ကျော်မော်ဒယ်နဲ့ရုပ်ရှင်မင်းသမီးကြီးရေကွယ်ဝက်ဗိုလ်ဒူးနေကကွယ်လွန်သွားကြောင်းသူ့ရဲ့ကိုယ်စားလှယ်ကသတင်းထုတ်ပြန်လိုက်ပါတယ်။ရဲအနှဲငယ်ကြားနေမကောင်းဖြစ်ခဲ့ပြီးနောက်ကွယ်လွန်သွားတာလို့ဆိုပါတယ်။ကွယ်လွန်ချိန်မှာအသက်82နှစ်ရှိပြီဖြစ်တဲ့ရေကွယ်ဝက်ဟာ1960နဲ့1990ပြည့်လွန်နှစ်တွေမှာဟောလိဝုဒ်ရဲ့ညှို့ငင်အားကောင်းသူအဖြစ်နိုင်ငံတကာမှာထင်ရှားခဲ့ပါတယ်။1966ခုနှစ်က1 million years BC ရုပ်ရှင်မှာဘီကီနီရေကူးစုံဝတ်ဂူအောင်အမျိုးသမီးအဖြစ်တရုတ်ဆောင်ခဲ့တာကိုလူအများမှတ်မိနေကြပြီး1984ခုနှစ်မှာတရဲကောင်း3ယောက် The Three Musketeers ရုပ်ရှင်ကိုလည်းရွှေကဘာလုံးရုပ်ရှင်ထူးချွန်စုရရှိခဲ့ပါတယ်။သူဟာတရုတ်ဆောင်အပြင်အစိုးနဲ့အကမှလည်းကျွမ်းကျင်ခဲ့ပြီးအမှုပညာအကဲဖြတ်သူတွေကိုအားအားသင့်စေခဲ့သူလည်းဖြစ်ပါတယ်။ရုပ်ရှင်နဲ့ရုပ်မြင့်တန်ကြားပွဲယုံမြင့်တန်ကြားဇလန်တွဲပေါင်းမြောင်များစွာရိုက်ကူးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ VO American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်ထိုင်းနိုင်ငံမှာနေထိုင်အလုပ်လုပ်ကင်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုနေထိုင်ခွင့်တက်တန်းတိုးပေးမယ့်အကြောင်းမတင်ဆက်ခင်မှာအရင်ဆုံးယူကရိန်းစစ်ပွဲအကြောင်းနိုင်ငံတကာသတင်းပေးပို့ချက်ကိုထုတ်လွှင့်ပေးချင်ပါတယ်လာမယ့်ဆောင်းကုန်နှွေဥရာသီရောက်ရင်ယူကရိန်းအနေနဲ့ရုရှားကိုတံပြန်ထိုးစစ်ဆင်လိမ့်မယ်လို့မျှော်လင့်ထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုလိုက်ပါတယ်ဒါကြောင့်ယူကရိန်းခုခံကာကွယ်ရေးအတွက်ကူညီတဲ့နိုင်ငံ54နိုင်ငံအနေနဲ့လက်နက်ခရမ်းလောင်စာဆီနဲ့လိုအပ်တဲ့အပိုပစ္စည်းတွေအကူအညီထောက်ပံ့သွားမယ်လို့လည်းဆိုပါတယ် VOA ရဲ့တန်တမာရေးဆိုင်ရာအကြီးတန်းသတင်းထောက်စင်ဒီစိမ့်ရဲ့သတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါမယ
်အမေရိကန်ဦးဆောင်တဲ့ယူကရိန်းခုခံကာကွယ်ရေးဆိုင်ရာအဖွဲ့အနေနဲ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်ဒီအစည်းအဝေးမှာအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်ရမှာယူကရိန်းဟာတနိုင်ငံနဲ့မဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြခဲ့ပါတယ
် What Ukraine wants to do in the at the first possible moment is to
ပထမဆုံးအနေနဲ့ယူကရိန်းလှုပ်ဖို့လိုတဲ့အရာကတော့ စုဖွဲ့လှုပ်ရှားမှုအရှိန်ဟုန်တစ်ခုကိုဖန်တီးဖို့နဲ့စစ်မြေပြင်မှာအသာစီးရစေမယ့်အခြေအနေတစ်ခုကိုဖန်တီးဖို့ပဲဖြစ်ပါတယ်။လာမယ့်နှွေဦးရာသီမှာယူကရိန်းအနေနဲ့ထိုးစစ်တရက်ဆင်နွှဲတာကိုကျွန်တော်တို့တွေးမြင်ရလိမ့်မယ်လို့မျှော်လင့်ထားပါတယ
်။ရုရှားဟာအရှိန်မြစ်တိုက်ခိုက်လာတဲ့အတွက်54နိုင်ငံပါအဖွဲ့အနေနဲ့ယူကရိန်းလိုအပ်တဲ့လက်နက်ခရမ်းတွေကိုအတက်နိုင်ဆုံးကူညီထောက်ပံ့သွားမယ်လို့ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကယူကရိန်းမှာရှိတဲ့သူတို့ရဲ့လေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့နဲ့လက်နက်ကြီးတွေကိုတင်းနှင်းလာနေတယ်မှာပြသခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကတော့ရုရှားဟာယူကရိန်းကိုနောက်ထပ်တပ်တွေအများအပြားဆစ်လွတ်နေပါတယ်။ဒါပေမဲ့အများစုကလက်ကျင့်တင်ကြားမှုမပြည့်စုံသလိုလက်နက်ခရမ်းတွေပစ္စည်းကိရိယာတွေလည်းမပြည့်စုံဘူးလို့ပြောဆိုပါတယ်။ရုရှားဟာယူကရိန်းအရှေ့ဘက်ခြမ်းဒုံဘတ်စ်ဒေသမှာရှေ့ဆက်တိုးနိုင်ဖို့ဆက်လက်ထိုးစစ်ဆင်လိမ့်မယ်လို့အမေရိကန်စစ်တပ်ရဲ့အကြီးအကဲဒုတိယစီးဦးစီးချုပ်များကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကပြောဆိုခဲ့ပါတယ
် They are attacking in the Donbass right now. Their progress is slow. It's a war of attrition and taking heavy casualties.
ရုရှားဟာဒုံဘတ်စ်ဒေသကိုတိုက်ခိုက်တော့မှာဖြစ်ပါတယ်။ဒါပေမဲ့သူတို့တပ်တွေဟာအားပျော်ဆုတ်ယုံနေပါပြီ။ထိခိုက်ကြဆုံးမှုတွေများပြီးဥဆောင်မှုနဲ့စိတ်တရေးရလဲကြာစင်းနေပါတယ်။သူတို့ဟာအပြင်းထန်ရုန်းကန်နေကြရပါတယ်။ဒါပေမဲ့သူတို့မှာအရေးအတွက်တွေကတော့အများကြီးရှိပါသေးတယ်
။ပြီးခဲ့တဲ့တနင်္လာနေ့တော့ရုရှားစစ်သနဝန်ထမ်းတပ်ဖွဲ့တွေဟာမစ်ဆိုင်းတုံးတွေလက်နက်ကြီးပစ်ကူတွေနဲ့ဘခ်မုတ်မြို့မြောက်ပိုင်းခြေရွာတရွာကိုသိမ်းပိုက်နိုင်ခဲ့တယ်လို့ရုရှားစစ်တပ်ပြောရေးစုခွင့်ရှိသူကပြောဆိုပါတယ်။ယူကရိန်းကလည်းဒီမြို့အနီးတစ်ဝိုက်တိုက်ပွဲတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းဝန်ခံပြောဆိုခဲ့ပါတယ်။ယူကရိန်းကတော့ခုခံကာကွယ်ရေးအတွက်ဂျက်တိုက်လေယာဉ်တွေပေးဖို့တောင်းခံထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုစရာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုပါတယ်။ဒါပေမဲ့ပိုလန်နိုင်ငံဖြစ်စေအခြားနိုင်ငံတွေကဖြစ်စေသူတို့ဝယ်ယူထားတဲ့အမေရိကန်လုပ်လေယာဉ်တွေကိုယူကရိန်းကိုပေးမယ်ဆိုရင်တားမြစ်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။
အခုဆက်လက်ပြောမှာကလည်းယူကရိန်းသတင်းပဲဖြစ်ပါတယ်။ယူကရိန်းနိုင်ငံတဲကအရသာပြည်သူတွေရှိရာအရက်တွေကိုပြစ်ခတ်တိုက်ခိုက်မှုတွေနေ့စဉ်ကြုံတွေ့ရတဲ့အတွက်တစ်နှစ်ပြည့်လာတဲ့အချိန်မှာတော့ဘေးလွတ်ရာတိမ်းရှောင်ဖို့အချက်ပေးအော်အော်ဆွဲတဲ့အသံတွေကိုသတိတောင်မထားမိတော့ဘူးလို့ပြောနေကြပါတယ်။ယူကရိန်းနိုင်ငံတဲကဒနီပရိုမြို့ကနေ VOA သတင်းတောက်ဟီတာမာတော့သတင်းပေးပို့ထားပါတယ်။ဒါကိုနန်းလောင်ကဆက်ပြီးပြောပြပေးပါမယ်။
ယူကရိန်းနိုင်ငံတဝန်းလုံးတွေပါအချက်ပေအော်အော်ဆွဲတံတွေကိုနေစဉ်လိုကြားနေရတာတနည်းရှိသွားပါပြီ။အော်အော်ဆွဲတံတွေကတော့ဘုံဆံတွေကြာလာနိုင်တဲ့အတွက်အိမ်ထဲဝင်ဖို့ဒါမှမဟုတ်ဖြစ်နိုင်ရင်မြောက်ခံနဲ့ရှောင်းတိန်ဖို့သတိပေးတဲ့အတံတွေဖြစ်ပါတယ်။ဒါပေမဲ့လည်းပြည်သူတွေကတော့အော်အော်ဆွဲတံတွေကိုသိက္ခာယူမထားကြတော့ပါဘူး။နီပရိုမျိုးကဒီလူနေတိုက်ခန်းကိုမိဆိုင်တုံးလာမတဲ့အချိန်မှာအချက်ပေအော်အော်ဆွဲခဲ့တယ်လို့ယူကရိန်းသက်သားတွေကပြောပါတယ်။ဒါပေမဲ့လည်းဒေသခံတချို့ကတော့အော်အော်ဆွဲတံကြာခရရသလားဆိုတာမမှမိဘူးလို့ပြောပါတယ်။ဇန်နဝါရီလအတွင်းတိုက်ခန်းကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုအတွင်းလူ45ဦးသေဆုံးခဲ့ရတာပါ။နီပရိုမြို့ခံပက်ထရိုကအခုလိုပြောပါတယ
်။
ကျွန်တော်နဲ့တီကျွမ်းတဲ့အမျိုးသမီးနဲ့ကလေးတွေကိုသွေးအလိမ့်လိမ့်မြင်တွေ့ရပြီးပြန်လာတဲ့အခါမှာလဲကျွန်တော်အိမ်လဲပြိုကျပျက်စီးနေတာကိုမြင်ရပါတယ်။နောက်ပြီးတချို့လူတွေကိုလဲထပ်ပြီးတွေ့ရတော့မှမဟုတ်ဘူးဆိုတဲ့အသည့်ကခေါင်းထဲကိုဝင်လာပါတယ်။မနေ့မနေ့ကမှနှုတ်ဆက်စကားပြောခဲ့တဲ့လူတွေဒီနေ့တော့ပျောက်ကွယ်သွားတာပါ၄နာရီအတွင်းဖြစ်ပျက်သွားတဲ့ဒီအဖြစ်ဆိုးတွေကိုဘယ်လိုနားလည်ရမလဲဘယ်လိုဖြတ်ကျော်ရမလဲဗျာ
နီပရိုဟာရှီရန်စစ်မျက်နှာနဲ့အလံဝေးသလိုထောင်နဲ့ချီတဲ့ရွှေပြောင်းမိသားစုတွေကိုနေရာချထားတဲ့မြို့လည်းဖြစ်ပါတယ်ဒါပေမဲ့လည်းရုရှားတို့ကဒီမြို့ကိုမကြာခဏပြင်မှတ်ထားပြီးတော့ဘုံကျဲတက်ခတ်တက်ပါတယ်စစ်ဖြစ်တာတနည်းပြေလာချိန်မှာတော့နေ့စဉ်လူမဘွားတွေပြောင်းလဲကုန်တယ်လို့ဒေသခံတွေကပြောပါတယ်နီပရိုမြို့ခံကတ်တရာကအခုလိုပြောပါတယ
်ကျမနဲ့ကျမမိသားစုအတွက်ကတော့အနာဂတ်ပျောက်သွားပါပြီအဖြစ်ဆိုးတွေကအချိန်မရွေးထပ်ပြီးတော့ဖြစ်လာနိုင်တဲ့အတွက်ဘာမှလည်းထပ်ပြီးတော့စောင့်နေတော့ပါဘူးကျမတို့အတွက်ကတော့ဒါအဆိုးရွားဆုံးဖြစ်ရပါကျမမှာအစီအစဉ်တွေအိမ်မက်တွေဆိုတာလည်းမရှိတော့ပါဘူ
းနိုင်ငံရှိပိုင်းမှာစစ်ပွဲတွေပြင်းထန်လာတဲ့အခါလဗစ်လိုအနောက်ပိုင်းကမြို့ကြီးတွေမှာလည်းပုံစံတွေပြောင်းကုန်ပါတယ်ဒီကဆေးရုံဆိုရင်လဲစစ်တမ်းတင်သူတွေလက်ခံရပင်မဆေးရုံကြီးဖြစ်လာပါတယ်။နိုင်ငံတော်ကတိုက်ပွဲတွေမှာခြေရီလက်တွေဆုံးရှုံးခဲ့ရတဲ့လူနာတွေကိုလက်ခံထားတာပါ။ နိုင်ငံလေပိုင်းမှာရှိတဲ့နေပရိုမြို့မှာတိုက်ပွဲတွေဖြစ်မနေပေမဲ့လို့စစ်ပွဲရဲ့အကျိုးဆက်ဝန်းနေပူဆွေးမှုတွေနဲ့စိုးရိမ်ထိုင်လာမှုကတော့နေ့စဉ်ကြုံနေရတယ်လို့လည်းဒေသခံတွေကပြောပါတယ
်။အတမီရှိုးစတရှင
်။ပေါက်ကွဲမှုဖြစ်တဲ့အချိန်ဆိုရင်ဘာသမ်းမှမကြားရပါဘူး။နားတွေဥပြီးဘာစုဘာမှမကြားရတာပါ။မှန်ကွဲစားတွေလွင်ပြန့်နေတာကိုပဲတွေ့ရပါတယ်။ထိတ်လန့်ပြီးမှင်သက်မိသွားတတ်ပါတယ်။ဘာဖြစ်သွားသလဲဆိုပြီးတေချာပြန်စဉ်းစားလိုက်တဲ့အခါတွေးရစည်းကြနေတာကိုတွေ့ရပါတယ်နောက်တော့အမျိုးသမီးအော်တန်တွေကားပေါက်ကွဲတန်တွေကြားရပါတယ်စူးစားမတက်ရက်လိုက်တဲ့အခါမှာလဲဘာလို့လို့လို့ရမှန်းကိုမသိပဲဖြစ်ခဲ့ရပါတယ
်ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်ရတာတနည်းရှိလာချိန်မှာယူကရိန်းနိုင်ငံတွင်ပြည်သူ 9,100 ကျော်တေဆုံခဲ့ရတယ်လို့အဆောက်အုံ 4,000 ကျော်လဲပြိုကျပျက်စီးခဲ့ရတာဖြစ်ပါတယ်ကျွန်မနောင်လာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ VUE American အတန်ကနိုင်ငံကသတင်းပေးပို့ချက်တစ်ပုဒ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ဩစတြေးလျနိုင်ငံတဝမ်းမှာယာယီဗီဇာနဲ့နှစ်ပေါင်းအတော်ကြာနေထိုင်လာခဲ့တဲ့ထောင်ပေါင်းများစွာရှိတဲ့ဒုက္ခသည်တွေကိုအစိုးရကဗီဇာဆန်ရမူဝါဒသိအရာအမြဲတမ်းနေထိုင်ခွင့်ပေးတော့မယ်ဖြစ်ပါတယ်။ဒါပေမဲ့လေစီးပြီးဝင်ရောက်ခွင့်တောင်းတဲ့သူတွေမပါဘူးလို့ဆိုပါတယ်။စစ်တီမျိုးကဖေးလ်မာစာသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ပြောပြပေးမှာပါ
။နိုင်ငံတော်နေနမိတ်ကာကွယ်ရေးဆိုင်ရာစီမံချက်ချခဲ့တဲ့2013ခုနှစ်မတိုင်ခင်ဩစတြေးလျနိုင်ငံတွင်နေလာခဲ့ကြတဲ့နိုင်ငံသား1900ဝန်းကျင်ဟာလမ်းဝကမူဝါဒအသစ်အရအခုဆိုရင်အမြဲတမ်းနေထိုင်ခွင့်ဗီဇာကိုရကြတော့မှာဖြစ်ပါတယ်ဗီဇာမပါဘဲနိုင်ငံထဲဝင်လာသူတွေနိုင်ငံရေးခိုလုံခွင့်ရှောင်နိုင်ဖို့ယာယီအကာအကွယ်ပေးထားတဲ့ဗီဇာစည်းမျဉ်းတွေကိုဖျက်သိမ်းမယ်လို့ဗဟိုလက်ဝဲရေးလက်ရှိအစိုးရကပြီးခဲ့တဲ့နှစ်တည်းပြောခဲ့တာပါအဲ့ဒီဗီဇာအမျိုးအစားကဖိနှိပ်ကန့်သတ်မှုတွေများတယ်ဆိုပြီးလူအခွင့်ရေးအဖွဲ့တွေကကန့်ကွက်နေပါတယ်ဒုက္ခသည်တွေတောင်မတင်ရေမချဘဝမှာနေနေရတာအဓိပ္ပာယ်မရှိဘူးလို့လူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂျိုက်ကပြောပါတယ်ဒုက္ခသည်တွေရလာမဲ့ဗီဇာအသစ်ဟာအရင်အမြဲတမ်းနေထိုင်ခွင့်ရထားသူတွေနဲ့အခွင့်ရေးတန်းတူဖြစ်ပြီးလူမှုဘူလုံရေးခန်းစားခွင့်နဲ့အစင်းမြင့်ပညာတွေသင်ယူခွင့်ရရှိမှာလည်းဖြစ်ပါတယ်သူတို့ဟာဩစတြေးလျနိုင်ငံသားအဖြစ်ရှောက်ထားနိုင်ခွင့်ရရှိမှာဖြစ်တယ်လို့နောင်မှာဆွေမျိုးတွေကိုလည်းဩစတြေးလျကိုလာဖို့တောင်းဝန်ခံခေါ်ယူနိုင်မှာပါ။ယာနာဖာဗဲရိုဟာဩစတြေးလျနိုင်ငံတွင်ကိုလုံခွင့်ရှောက်ထားလူသူတွေအကူအညီပေးအဖွဲ့ရဲ့ဒါရိုက်တာဖြစ်ပြီးအစိုးရကပေးမဲ့ဗီဇာသစ်အရဒုက္ခသည်တွေရဲ့ဘဝပိုမိုကောင်းမွန်လာမယ်လို့ဆိုပါတယ်
။ This change is truly monumental in the lives of people who are on temporary protection visas.
ရှားရီအကာအကွယ်ပေးရေးဗီဇာနဲ့နေထိုင်နေကြသူတွေအတွက်ဒီအပြောင်းလဲကတကယ့်ကိုကြီးမားတဲ့ဘဝအချိုးအခွေဖြစ်လာမှာပါ။အဝေးကမိသားစုတွေနဲ့ပြန်ဆုံနိုင်မှာဖြစ်တယ်လို့အမြဲတမ်းနေထိုင်ခွင့်အရာလုံခြုံတဲ့ဘဝကိုလည်းရရှိလာကြမှာဖြစ်ပါတယ်
။ဒါပေမဲ့လည်းဆယ်စုနှစ်တခုလောက်ရှိလာပြီဖြစ်တဲ့နေဆက်ကာကွယ်ရေးဆိုင်ရာမူဝါဒကိုတော့အစိုးရကဆက်လက်ကျင့်သုံးသွားမယ်အကြောင်းပြည်ထရေးဝန်ကြီးကလဲအိုနေကထပ်လောင်းပြောဆိုပြီးနိုင်ငံရေးခုလုံခွင့်ရှောက်ထားလူသူတွေလှေစီးပြီးဝင်မလာကြဖို့နဲ့အဲ့ဒီနီးနဲ့လာသူတွေနေထိုင်ခွင့်ရမှာမဟုတ်ဘူးလို့လည်းသူကတတိပေးလိုက်ပါတယ်။နိုင်ငံတော်နေနမိတ်ကာကွယ်ရေးစီမံချက်အရဩစတြေးလျရေပိုင်နယ်ထဲတရားမဝင်ဝင်ရောက်လာတဲ့ဒုက္ခသည်တွေရဲ့လှေတွေကိုရေဒက်ကပြန်မောင်းထုတ်နေတာပါ။ဒီလိုရကြောက်လဲလူအခွင့်ရေးအဖွဲ့တွေကဩစတြေးလျအစိုးရကိုဝေဖန်ပစ်တင်နေပါတယ်။ဩစတြေးလျအတိုက်ခံလွှတ်တော်အမတ်တွေကတော့ဒီလိုဗီဇာမူဝါဒအပြောင်းလဲလုပ်တာကပင်လယ်ရေလန်းခီးကတဆင့်ဩစတြေးလျထဲဝင်လာပြီးနိုင်ငံရေးခုလုံခွင့်ရှောက်လို့တဲ့သူတွေကိုပုံမှုဖိတ်ခေါ်ရာရောက်တယ်လို့လူမောင်ကိုကူးဖို့အတွက်လမ်းစာတွေပေါ်ပေါက်လာစေတယ်လို့လည်းတုံ့ပြန်ပြောဆိုနေကြပါတယ်ခင်ဗျာ
ဩစတြေးလျဘက်ကသတင်းထုတ်လွှင့်ပြီးတဲ့နောက်ထိုင်းဘက်ကမြန်မာသတင်းပေးပို့ချက်တပုတ်ကိုလည်းထုတ်လွှင့်ပေးခြင်းပါတယ်ထိုင်းနိုင်ငံမှာရှိကြတဲ့ရွှေပြောင်းအလုသမားတွေအတွေ့ထိုင်းအလုသမားဝန်ကြီးဌာနကနေထိုင်ခွင့်တက်တန်းတိုးပေတာကိုနောက်ထပ်3လတိုးမြင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းအလုသမားတွေဘက်ကတက်တန်းတိုးနိုင်တဲ့အရေးအတွက်ကတော့အတော်လေးကိုနှဲပါနေတယ်လို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ဖေဖော်ဝါရီလအတွင်းလုပ်ခဲ့တဲ့ထိုင်းအစိုးရအဖွဲ့ရဲ့ပုံမှန်အစည်းအဝေးမှာ
ထိုင်းလုံသမဝန်ကြီးဌာနကတင်သွင်းလာတဲ့အဆိုပြုချက်နှစ်ရပ်လုံးကိုထိုင်းအစိုးရအဖွဲ့ကအတည်ပြုလိုက်တယ်ဆိုပြီးထိုင်းလုံသမဝန်ကြီးစုချက်ချွန်ကလင်ကပြောပါတယ်ဒီအဆိုပြုချက်တွေထဲမှာတော့ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေတဲ့ရွှေပြောင်းအလုပ်သမားတွေအတွက်ထိုင်းအစိုးရကအလုပ်လုပ်ခွင့်သက်တမ်းတိုးတာနိုင်ငံကူးစာအုပ်လုပ်တာဗီဇာတုံးရိုက်နှိပ်တဲ့လုပ်ငန်းစဉ်တွေကိုနောက်ထပ်မေလအထိလုပ်နိုင်ဖို့နောက်ထပ်3လလောက်အချိန်တိုးပေးလိုက်တာပါဒီအကြောင်းနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဗီဇာတို့ဘာလို့ဒီသက်တမ်းတိုးဖို့အတွက်ကိုအချိန်ကမရတော့လေအထောက်အထားစာအုပ်ကအချိန်မီမထုတ်နိုင်တဲ့အခါကျတော့နောက်တခြားသောအကြောင်းအကြောင်းတွေပေါ့လေအဲ့လိုတွေဖြစ်နေတဲ့အတွက်ကြောင့်မို့ဒီအရင်တော့ကြောင်ညာထားတဲ့အရာဆိုလို့ရှိရင်ဒါ73နေပြီးရင်ဇလန်းအကုန်လုံးအပြီးပြီပေါ့နော်ဟိုဒါနောက်ဆုံးဆိုပြီးလောက်ထားတာလေအဲ့ဒါကိုစက်ညာတဲ့အနေနဲ့ပေါ့ဗျာသူကတက်တန်းတိုးတဲ့ကာလကိုနောက်ဆုတ်ပေးလိုက်တာအဲ့တက်တန်းတိုးတဲ့ဆိုတဲ့နေရာမှာလေသူကနှစ်ခုရှိတယ်တစ်ခုကကျတော့ဒီအထောက်အထားနဲ့ပတ်သက်ပြီးတော့ဗီဇာတို့ဘာလို့ယူဖို့အတွက်ကိုနောက်ဆုတ်ပေးထားတာအဲ့ဒီလုပ်ငန်းရှင် process ကြီးလုပ်ဖို့အတွက်ကိုနောက်ဆုတ်ပေးထားတာဒါပေမဲ့အလုပ်ရှင်ကဒီသက်သုံးရက်နေနောက်ဆုံးမှာသူ့အလုပ်သမားရဲ့စာရင်းကိုတွန်းလို့တွန်းထားသက်သုံးရက်နေည12နာရီမတိုင်ခင်မတွန်းထားရင်အဲ့ဒီခုနပြောတဲ့အလုပ်သမားရဲ့အထောက်အထားအဲ့ဒါဟိုဖြစ်သွားပြီပေါ့ဟိုတရားမဝင်ပြန်ဖြစ်သွားတာပေါ့
ထိုင်းနိုင်ငံမှာတရားမဝင်နေထိုင်နေတဲ့သူတွေကိုအထောက်အထားလက်မှတ်အဖြစ်ထိုင်းအစိုးရကပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေလုပ်ပေးပါတယ်ဒီလက်မှတ်လုပ်ဖို့အတွက်ပွဲစားရုံးတွေကနေတွားလုကြရတဲ့အခါမှာပုံမှန်ကုန်ကြစရိတ်ဘတ်ငွေ 8,000 ကနေစုစုပေါင်းကုန်ကြငွေဘတ်ငွေ 10,000 ကျော်ထိရှိပါတယ်။အဲ့ဒီလက်မှတ်ဟာဖေဖော်ဝါရီလ13ရက်နေ့မှာတက်တန်းမတိုးဘူးဆိုရင်တက်တန်းကုန်ဆုံးသွားမှာဖြစ်ပါတယ်။နောက်ထပ်ကုန်ကြစရိတ်ကတော့တက်တန်းတိုးတဲ့ကုန်ကြစရိတ်အနည်းဆုံးဘတ်ငွေ 9,000 ကနေမြန်မာတက်ရုံးကလုတ်ပေးတဲ့ CI လို့ခေါ်တဲ့မီသူမီဝါဖြစ်ကြောင်းအထောက်အထားစာအုပ်လုတ်တဲ့အဆင့်လောက်ထိဆိုရင်တော့ဘတ်ငွေ 1,000 ကျော်ကျော်ထိကုန်ကြတာပါ။အလုပ်သမားတွေဘက်ကတော့အလုပ်လုပ်ခွင့်လက်မှတ်၊ကျန်းမာရေးအာမခံ၊ဗီဇာကြီး၊ CI စာအုပ်လုပ်ဖို့စတာတွေအပြင်ပွဲစားကားအဖြစ်လည်းအခကျင်းငွေတွေပေးနေရတာပါ။ဒီအတွက်အလုပ်ကင်မကောင်းတဲ့မြန်မာအလုပ်သမားတွေဟာတက်တန်းမတိုးနိုင်တဲ့အခြေအနေတွေကိုရင်ဆိုင်နေရပါတယ်။ထိုင်းအစိုးရကတော့လက်ရှိမှာဖေဖော်ဝါရီလ13ရက်နေ့အတွင်းစာရင်းပေးသွင်းထားဖို့နှိုးဆော်ထားပါတယ်။
လူတို့ဒီရက်ကနောက်ဆုံးပဲဒီရက်တော့လည်းမမတင်နိုင်ဘူးဆိုလို့ရှိရင်မရဘူးဆိုတဲ့ဟာမျိုးတော့မဖြစ်တော့ဘူးကွာဒီရက်တော့တွင်းကိုသရင်ရင်တွင်းလားအဲသရင်တွင်းလာပြီးတော့ဒီ9လပိုင်း15ရက်နေ့တော့တွင်းမှာမှကျန်တဲ့လောက်ပြရှိတဲ့အဆီဇင်တွေကိုဆက်ပြီးတော့လုပ်ပေါ့နော
်2023ခုနှစ်ဖေဖော်ဝါရီလ9ရက်နေ့အချက်အလက်ရလူတစ်တန်းရောက်ကတ်လုတ်ထားတဲ့လုတ်သားဥယျဟာ2တန်းခွဲနီးပါးရှိပြီးတက်တန်းတိုးအလုပ်လုပ်ခွင့်လက်မှတ်ကြီးပေးသွင်းထားတဲ့ဥယျာဉ်ကတော့၄သိန်းကျော်သာရှိနေတာပါ။နောက်ထပ်တက်တန်းတိုးဖို့အတွက်လူဥယျာဉ်2တန်းကျော်ကျန်နေသေးတယ်ဆိုပြီးအလုပ်သမားဝင်ကြီးကဆိုပါတယ်။မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ် CI ပြုလုပ်ရန်ကျန်နေသေးတဲ့မြန်မာလုပ်သားဥယျာဉ်ကလည်း3သိန်းခန့်ကျန်နေသေးတယ်လို့လည်းဆိုပါတယ်။ CI စာအုပ်လုပ်နိုင်ဖို့အတွက်ထိုင်းလုပ်သမားဝင်ကြီးဌာနကစမောစခွန်၊စမောပရာကန်၊ချွန်ဘူရီ၊ရနောင်းစတဲ့ခရိုင်လေးခုမှာနောက်ထပ်စင်တာ၄ခုလောက်ထပ်ဖွင့်ပေးပြီးအလားတူလုပ်ငန်းစဉ်တွေလုပ်ဖို့အတွက်နောက်ထပ်အချိန်၃လပေးထားပါတယ်။ဘလို့ပဲအချိန်တွေပေးထားမြန်မာအလုပ်သမားတွေကတော့စားဝတ်နေရေးအခက်အခဲနဲ့အလုပ်ကင်မရှိတာတွေကြောင့်အလုပ်လုပ်ခွင့်ပါမစ်တက်တန်းတိုးတာတွေ၊ CI စာအုပ်လုပ်နိုင်တဲ့ဥယျာဉ်ကတော့အတော်နှဲပါနေသေးတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်ထောက်ပြခဲ့ပါတယ်ရှင်။
VOA American သံဃာကြာသာပရိနိမနက်ခင်းအတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုAmerican ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂ ျို့ရုဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American အတန်းကနေကြာတာပရိနေမနက်ခင်းအစီအစဉ်ဒုတိယပိုင်းအနေနဲ့သတင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါတော့မယ်။အဲ့ဒီအထက်ကကြားမှာနမူနာတစ်ခုကတော့
ကျွန်တော်တို့စိုးမိုးဒေသဒီမှာလူသားချင်းစာနာမှုတွေအများကြီးလိုအပ်တာဟုတ်တယ်။ဒါပေမဲ့ပြည်သူတွေကပြည်သူအနေနဲ့ပြည်သူတို့သွားနေတာတွေအများကြီးရှိတယ်ကြာ
။ဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်ကဏ္ဍမှာအပြည့်အစုံကိုနားဆင်ကြည့်ရှုကြရမှာပါ။အဲ့ဒီနောက်အားကစားကဏ္ဍကိုလည်းထုတ်လွှင့်ပေးမှာဖြစ်ပြီးအခုအရင်ဆုံးကတော့လူထုနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါရစေ။လူထုနဲ့ကျန်းမာရေးကဏ္ဍအစီအစဉ်မှာဒေါက်တာတန့်စော်ကလိတ်ကောင်းယောဂအကြောင်းကိုပညာပေးတင်ပြထားပါတယ်ခင်ဗျာ
။လိတ်ကောင်းယောဂဟာလည်းအဖြစ်များတဲ့ယောဂတစ်ခုဖြစ်ပါတယ်။လူဦးရေ20ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိဟာလေကောင်းယောဂဖြစ်ပေါ်ခံစားမှုတွေလို့ပညာရှင်တွေကသုံးသပ်နေကြတာပါဒီလိုအဖြစ်များတဲ့ယောဂတစ်ခုဖြစ်တဲ့လေကောင်းယောဂဟာဘယ်လိုယောဂမျိုးဖြစ်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဆော့ဟယ်ရီနူကအခုလိုရှင်းပြပါတယ
်လေကောင်းယောဂဆိုတော့ကျွန်တော်တို့အင်္ဂလိပ်ဈေးပညာမှာပေါ့နော်အနောက်တိုင်းဈေးပညာမှာတော့ hemorrhoids လို့ခေါ်ပါတယ်ဒီကောင်ကိုကျွန်တော်တို့အင်္ဂလိပ်ဟိုဟာစကားမှာတော့ပုံမှန်အရက်သုံးစကားနဲ့ဆိုရင်တော့ pies လို့ခေါ်ရပါတော့မြန်မာနိုင်ငံမှာတော့လိတ်ကောင်းဆိုပြီးတည်ထားကြတယ်ဒီလိတ်ကောင်းယောဂရဲ့အခြေခံဖြစ်စေတဲ့အကြောင်းတရားတော့တကယ်တော့ဒီကျွန်တော်တို့မစင်အိမ်အောက်ပိုင်းပေါ့နော်အဲ့မှာရှိတဲ့သွေးပြန်ကြောလေးဒါမှမဟုတ်ရှင်ကျွန်တော်တို့လူခန္ဓာကိုယ်စအိုးပပက်လေးမှာရှိတဲ့အရေပြားပေါ်မှာရှိတဲ့သွေးပြန်ကြောလေးတွေဖောင်းလာတာရောင်လာတာတင်းလာတာပေါ့နော်အဲ့ဒါကိုကျွန်တော်တို့လိတ်ကောင်းလို့ခေါ်တာပါဒီလိတ်ကောင်းကိုကျွန်တော်တို့အကြမ်းမြင်အဖြစ်နှစ်မျိုးဖွဲ့ချနိုင်တယ်ပေါ့နော်တစ်မျိုးကတော့ကျွန်တော်တို့အတွင်းလိတ်လို့ခေါ်တာပေါ့နော်အင်္ဂလိပ်လိုတော့ internal hemorrhoids လို့ခေါ်ပါတယ်ဒီကောင်ကကြတော့ဒီစအိုမစင်အောက်ပိုင်းပေါ့အဲ့မှာရှိတဲ့သွေးကြောလေးတွေထုံးလာတယ်ရောင်လာတယ်ကြီးလာတယ်ဒါပေမဲ့အပြင်ကတော့မတွေ့ရအောင်အပြင်မျက်ပြင်ကနေလှမ်းကြည့်မတွေ့ရအောင်ပေါ့သူ့အတွင်းလေးလို့ခေါ်တယ်အပြင်လေးကောင်ကကြတော့ကျွန်တော်တို့ဒီအရေပြားပတ်ပတ်လေးစိုးကိုအရေပြားပတ်ပတ်လေးမှာရှိတဲ့သွေးကြောထုံးလေးဖောင်းလိုက်ပြီးတော့မြင်ရတယ်ပေါ့သူကတော့အပြင်ဘက်မှာရှိတဲ့အတွက်သူ့ကိုအပြင်လေးကောင်အင်္ဂလိပ်လို external hemorrhoids လို့ခေါ်တယ်ပေါ့နော်
လေကောင်းယောဂဖြစ်ပေါ်ခံစားရပြီဆိုရင်ကြုံတွေ့ရတဲ့ယောဂလက္ခဏာတွေဟာတူနဲ့တူအနည်းငယ်ကွဲပြားခြားနားမှုရှိတာကိုတွေ့ရပါတယ်။လေကောင်းယောဂဖြစ်ရင်ဘယ်လိုလက္ခဏာတွေကြုံတွေ့ခံစားရနိုင်လဲဆိုတာကိုဒေါက်တာဆော့ဟယ်ရီနူကအခုလိုရှင်းပြပါတယ
်။စမ်းသပ်တွေးကြည့်ချက်တွေအရပေါ့နော်။လေ့လာထားရတဲ့အရတော့လေကောင်းယောဂတဲ့40ရာခိုင်နှုန်းပေါ့။ယောဂရှိနေပေမဲ့လည်းယောဂလက္ခဏာလုံးဝမပြသောက်ဘူးပေါ့နော်။အဲ့ဒါကိုတွေ့ရှိရတယ်။ဒါပေမဲ့60ရာခိုင်နှုန်းတော့လူနာတွေမှာတော့လေကောင်းယောဂလက္ခဏာတွေကပေါ်ပါတယ်။အဓိကကတော့အကြမ်းမြင်ပြောမယ်ဆိုရင်သူကရားရနာတွေရှိမယ်၊ခူးလူခူးလူဖြစ်တာတွေရှိမယ်၊သွေးထွက်တာရှိမယ်၊နာကျင်တာကတော့ရှားတယ်။နာတာသိမ့်မရှိတတ်ဘူးပေါ့နော်။ဒါပေမဲ့လည်းဘယ်အချိန်မှနာမလဲဆိုတော့ဒီလေကောင်းကိုသွားနေတဲ့ဟိုသွေးကြောလေးပေါ့ပေါက်သွားတယ်။ဒါပေမဲ့အရေးသားအပြင်လည်းသွေးမထွက်ဘူး။အထဲမှာပဲသွေးလုံးပြီးတော့ခဲသွားမယ်ဆိုရှင်ကျွန်တော်တို့အဲ့ဒါကိုအင်္ဂလိပ်လိုဟို thrombotic hemorrhage လို့ခေါ်တယ်ပေါ့နော်။အဲ့လိုဆိုလို့ရှိရင်တော်တော်လေးနာနာကျင်ဖြစ်ပြီးတော့ဆေးရုံအရေးပေါ်ရောက်လာတာမျိုးဖြစ်နိုင်တယ်ပေါ့နော်။ဒီလိုအခြေအနေမျိုးကလွယ်လို့ရှိရင်တော့တောင်းတန်းဆိုရင်နာတာမရှိဘူး။အဲ့မှာလက္ခဏာကိုကျွန်တော်တို့အပြင်လိတ်ကောင်းနဲ့အတွင်းလိတ်ကောင်းနှစ်မျိုးခွဲပြောလို့ရတယ်ပေါ့နော်။အပြင်လိတ်ကောင်းကတော့ကျွန်တော်တို့သူကခုနပြောခဲ့တဲ့ဟိုနေထိုင်ရတာခူးလူခူးလူဖြစ်တာမျိုးတွေရားရံတာတွေပြီးရင်ဟိုကြောင်ကြောင်ကြောင်ခိုက်မိခြင်းသွေးထွက်တာမျိုးတွေပေါ့နော်ဒါမျိုးတွေ ਨੇ ဟိုလက္ခဏာပြတာတွေပေါ့အတွင်းလိတ်ကောင်းကကြတော့ကျွန်တော်တို့သူလည်းအဲ့လိုပဲရားရံတာလေးစကူအထက်ကနေရားတာလေးရှိမယ်ပြီးလို့ရှိရင်ဝန်းသွားတဲ့အခါမှာကျွန်တော်တို့ဒီအိမ်သာခမုတ်ထဲမှာပဲဖြစ်ဖြစ်ပေါ့နော်အနီရောင်သွေးစာတွေတွေ့တာမျိုးတွေကျွန်တော်ဒီအိမ်သာ30ခုပေါ့ tissue လိတ်ပါကျွန်တော်တို့ဟိုသွေးစာသွေးနာလေးတွေ့တာဖြစ်ဖြစ်ဒီလိုမျိုးလေးနေတော့လက္ခဏာပြတာမယ်သွေးထွက်တာမျိုးပေါ့နော်ဒါပေမဲ့သွေးထွက်တိုင်းလေလိတ်ကောင်းလို့တော့ပြောရတာမဟုတ်ဘူးပေါ့တခြားယောဂါတွေဖြစ်နိုင်သေးတယ်ဒါပေမဲ့လက္ခဏာအနေနဲ့ကတော့သွေးထွက်တာဒီလေလိတ်ကောင်းရဲ့လက္ခဏာတစ်ခုဖြစ်နိုင်တယ်
မျက်စိနဲ့အလွယ်တကူမမြင်နိုင်တဲ့အတွင်းလေကောင်းယောဂါကိုအဆင့်၄ဆင့်တတ်မှတ်ပြီးခွဲခြားကြည့်လို့ရပါတယ်။အတွင်းလေကောင်းယောဂါရဲ့အဆင့်၄ဆင့်အကြောင်းကိုဒေါက်တာဆော့ဟယ်ရီနူးကအခုလိုရှင်းပြပါရစေ
။အတွင်းလေကောင်းကိုကျွန်တော်တို့အဆင့်၄ဆင့်ခွဲပြီးတော့ကျွန်တော်တတ်မှတ်နိုင်တဲ့သူ့ယောဂါလက္ခဏာပေါ့နော်။အဲ grade 1 2 3 4ရှိတယ်ပေါ့။အဲ့တော့ grade 1အနေနဲ့ကအဆင့်၁ကတော့ကျွန်တော်တို့အနေထားအကောင်းဆုံးပေါ့နော်ပြဿနာမပေးဆုံးအဆင့်ပေါ့။အဲ့ဒါကြတော့ကျွန်တော်တို့ဆရာဝန်တွေစမ်းသပ်ကြည့်တဲ့အခါမှာဒီအတွင်းလေကောင်းရှိတဲ့ဒီမစင်အောက်ပိုင်းအနေရန်လေးတွေမှာသွေးကြောလေးဖောင်းတဲ့လက္ခဏာလေးတင်းနေတဲ့လက္ခဏာလေးရှိမယ်ဒါပေမဲ့နာကျင်တာသွေးထွက်တာဘာမှမရှိဘူးပေါ့เนาะဒါအဆင့်တက်အနေထားကောင်းတယ်အဆင့်နှစ်လက္ခဏာအရဆိုရင်တော့သူကဝန်းညှက်ပြီးသွားလိုက်တဲ့အခါမှာဒီလိတ်ကောင်ကဟိုပေါ့အသားလုံးလေးလိုမျိုးပြင်ထွက်လာတယ်ပေါ့ ပြင်ထွက်လာမယ်ဒါမဲ့ဝင်သွားပြီးနောက်ပိုင်းမှာသူကသူတဘာဝတိုင်းအလိုလျောက်ပြောင်းဝင်သွားမယ်ကိုကဘာမှလုပ်စရာမလိုဒါမျိုးဆိုတော့ကျွန်တော်အဆင့်2လို့သတ်မှတ်ထားတယ်အဆင့်3 grade 3နဲ့ grade 3အနေနဲ့ဆိုရင်တော့ကျွန်တော်တို့သူကဝင်သွားတဲ့အချိန်မှာခုနလိုပဲညှက်လိုက်တဲ့အချိန်မှာအသားလုံးလေးဒေကောင်လေးထွက်လာမယ်အပြင်ကိုအတွင်းလိတ်ကနေပြီးအပြင်ဘက်ကိုရောက်လာတဲ့သဘောမျိုးပေါ့နော်ဒါမဲ့ဝင်သွားပြီးလည်းခုနအဆင့်နှစ်လိုမျိုးသူကပြန်ဝင်သွားတာမျိုးမရှိတော့ဘူးဒါပေမဲ့လည်းလက်နဲ့ပြန်ထည့်လို့ရသေးတယ်ကိုကကိုလက်နဲ့ပြန်ထည့်လို့ရနိုင်သေးတယ်အဲ့ဒါအဆင့်3အဆင့်4ကတော့ကျွန်တော်နည်းနည်းစိုးတဲ့အဆင့်ပေါ့နော်သူကတော့အပြင်မှာဟိုဝင်သွားနေမဆိုင်တော့ဘူးအများကြီးရှိနေတော့မယ်ဝင်သွားသွားမသွားသွားညှင်းညှင်းညှင်းရအပြင်မှာသူကပြူတစ်ပြူတစ်နဲ့ရှိနေမယ်ပြီးလို့ရှိရင်လက်နဲ့ပြန်ထည့်လည်းမရတော့ဘူးအလိုတစ်ယောက်သွားတယ်သူသဘာဝတိုင်းပြန်ဝင်သွားပြီလည်းမရှိတော့ဘူးဒါတော့ကျွန်တော်တို့ကဟိုအပြင်ဟိုပါတော့အတွင်းလေးရဲ့အဆင့်၄ဆင့်ပြတ်တက်မှတ်ထားပါဘူ
းအဖြစ်များတဲ့ယောဂတစ်ခုဖြစ်တဲ့လေကောင်းယောဂကိုသတိပြုပြီးကာဝေကုသထားနိုင်မှုအတွက်သတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါကျမရဲ့အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါမကြာခင်မှာတော့အာကစားကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်အခုတော့ဥကြောဇန္တာစီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်မှာပြိပကကြားကလူမှုဒုက္ခ NUG အစိုးရဘလူကိုင်းတွယ်မလဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်စစ်ကောင်စီနဲ့တွန်းလှန်ရေးအင်အားစုတွေရဲ့လက်နက်ကင်ပြိပကအရှိန်မြင့်လာတာနဲ့အမျှဒုက္ခတဲ့အရေးအတွက်နဲ့အသက်ရှင်ရပ်တည်ရေးအတွက်စာနာမှုအကူအညီတွေပုံမလိုအပ်လာပါတယ်ဒီအခြေအနေတွေကို NUG အစိုးရအနေနဲ့ဘယ်လိုမူတွေနဲ့ဘယ်လိုကင်တွယ်နေပါသလဲ NUG အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာဇော်ဝေစိုးနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒေါက်တာဇော်ဝေစိုးခင်ဗျာမြန်မာနိုင်ငံဆရာနာသင်ပြီးတဲ့နောက်နှစ်နှစ်ကြာမှနိုင်ငံရေးစီးရေးအခြေအနေကိုလူတိုင်းကဦးစားပြီးတော့ဆွေးနွေးကြပါတယ်အဲ့ဒါအရေးကြီးတာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီပြည်ပခါကြောင့်ပြည်သူတွေကြုံတွေ့နေရတဲ့ humanitarian crisis ပေါ်လေစာဝန်နေကျမကြီးပညာရေးအစရှိသူဖြင့်စာနာမှုအခြေအနေတွေဘလောက်ဆိုးရွားနေသလဲအဲ့ဒါကိုတော့ဘလို့တူတက်အောင်လုပ်နိုင်မဲ့အလားအလာရှိသလဲဆိုတာတွေပြောချင်တာဖြစ်ပါတယ်ဆိုတော့ပထမဆုံးဘလောက်ထိဆိုးဆိုးရွားဖြစ်နေပါသလဲ
ဒါတော့ဆရာတို့လည်းတည်ပြီးသားနိုင်ငံတကာလည်းတည်ပြီးသား UN တို့ WHO တို့လည်းဒေတာတွေလည်းထွက်ထားပြီးသားရှိတယ်ဆရာကျွန်တော်တို့ရဲ့humanitarian အခြေအနေကတော့ပုံဆိုးသွားတာပေါ့ဆရာရဲ့ဒါရှင်းပါတယ်တိုးတက်မှုမရှိဘူးနောက်ပြည်တွင်းမှာအခုဒီခုပြီးတဲ့နောက်သစ်စစ်တပ်ရဲ့ရစ်စစ်တန်းကျုပ်မှုတွေကြောင့်ဦးရီအိမ်နေမရှိတော့တဲ့လူတွေထွက်ပြေးနေရတဲ့လူတွေ IDP တွေအလုံးနှစ်တန်းကျော်ကွာသုံးတန်းပေါ့နော်အဲတကယ်တမ်းဆိုရင်အဲ့ဒီ data တွေတက်တာကိုတကယ်တော့များတာပေါ့အဲ humanitarian နဲ့ပတ်သက်ရင်လူအချက်တွေလည်းအများကြီးရှိတာပေါ့နော်
ဟုတ်ကဲ့ဒီလိုဆွနေတဲ့အခြေအနေကိုဆရာတို့ NUG အစိုးရအနေနဲ့ဘယ်လိုကင်တွယ်ဖို့စီစဉ်ထားပါလဲခင်ဗျာ
အဲဒါကိုကျွန်တော်တို့ကြိုးစားပြီးတော့ကြော်သွားဖို့လုပ်နေကြတာပေါ့နော်ကျွန်တော်တို့ဒီ NUG အနေနဲ့ဆိုရင်ဆရာစီရေးနိုင်ငံရေးတွေမကဘူးလေဆရာကျွန်တော်တို့အခုဒီ1 year plan နဲ့မှာရောဒီ NUG စဖွဲ့ကနေကကျွန်တော်တို့ဆွဲခဲ့တဲ့ strategy 5ခုတွေမှာဒီပြည်သူလူထုရဲ့အခုလိုဆင်းရဲဒုက္ခတွေကိုကာကွယ်ပေးနိုင်မှုရည်ရွယ်ချက်ကဒါနံပါတ်1ရည်ရွယ်ချက်ပဲလေ။နောက်ကျမရေးတို့လူသားချင်းစာနာမှုနဲ့ပတ်သက်ပြီးမူဝါဒကြီးညာခဲ့တာရှိတယ်ဆရာ။ဆရာတို့ဟိုပြန်ကြည့်လိုက်ရင်သိမယ်။အဲ့ဒီမှာကျွန်တော်က people first ဆိုတဲ့ principle နဲ့ကျွန်တော်တို့ကြီးညာထားတာ NUD ကနေပြီးတော့ကျွန်တော်လူတို့ဆိုတာဘယ်နေရာမှာရှိနေတဲ့ပြည်သူပဲဖြစ်ဖြစ်အဲ့ပြည်သူကိုနံပါတ်1ဦးစားပေးဆိုတဲ့ people first ဆိုတဲ့ policy ချတာဆိုကျွန်တော်တို့ NUD စဖွဲ့ပြီး345ရက်မှာကနေအကြီးညာချက်ထုတ်ခဲ့တာပါဆရာ
ဟုတ်ကဲ့ဆရာအဲ့ဒီလိုလူလူကိုပထမဦးစားပေးလုပ်မယ်ဆိုတော့ဒီရက်ကောစေတနာပါစိတ်ကောင်းပါတယ်တချိန်တည်းမှာပဲအဲ့လိုလုပ်နိုင်မဲ့ resources ပေါ့အဲ့ဒါ NUD နဲ့ကိုယ်တိုင်ကတော့အခက်အခဲရှိမယ်ထင်ပါတယ်ဒီချိန်မှာနိုင်ငံတကာကလည်းအကူအညီပေးမယ်ဆိုရင်ဒီကိစ္စကိုအများအားတွဲပြီးတော့ပြောပါတယ်ဆိုတော့အဲ့ဒီနိုင်ငံတကာရဲ့ပြောစကားကတော့ဘယ်လောက်ထိလက်တွေ့မှာအကျိုးရှိပါလဲသူတို့ရဲ့အကူအညီကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
တကယ်တော့နိုင်ငံတကာကသူတို့အကူအညီတွေသူတို့မပေးဘူးမဟုတ်ဘူးပေးတယ်ဒါပေမဲ့သူတို့ရဲ့နီးလန်းကလွဲနေတာပေါ့ဆရာရဲ့အရင်တုန်းကလို့ဆိုရင်သူကရန်ကုန်တို့နေပြည်တော်တို့ခုနမင်္ဂလာတို့လေစိတ်တို့အဲ့ဒီကနေဖြတ်ပြီးလာတာပေါ့ဆရာအဲ့ဒီကနေလာတဲ့ပစ္စည်းတွေကအခုလို့ရက်ဆက်တဲ့ကိုကိုကျိုးပဲကြည့်တယ်ခုနပြည်သူကိုဒုက္ခပေးနေတဲ့ဒီစကားစနဲ့ကြတော့အဲ့ပစ္စည်းတွေကျွန်တော်တို့စီမရောက်ဘူးလေဆရာနိုင်ငံတကာအကူအညီတွေအဲ့ဒီနည်းနဲ့လာလို့မရဘူးအဲ့ဒါကိုကျွန်တော်တို့ကအစကနေကထောက်ပြတယ်ဒါပေ ဒါပေမဲ့နိုင်ငံကအဖွဲ့အစည်းတွေအနေနဲ့ဒါကိုသူတို့လက်ခံမှုခဲ့နေတာပေါ့နော်ဒါတကယ်တော့စီးရီးယားလိုပါလို့သူတို့မှာတွေ့ကြုံနေရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ပြောပြတယ်အဲ့တော့အဲ့ဒီဟာကိုတကယ်တော့နားလည်အောင်တစ်နှစ်တောင်ကြာခဲ့တယ်တစ်နှစ်ရှိတဲ့အခါကျမှဆရာတို့မှတ်မိလိမ့်မယ်ဒီ UN General Secretary ကဒီ ASEAN မှာလာပြောတော့ they fail through failure ရသွားတယ်လို့ပြောတာဒါပေမဲ့သူတို့ပါဇက်ကပြောတော့ failure ဆိုတဲ့ဟာတစ်နှစ်ရှိမှစပြောတဲ့အချိန်မှာကျွန်တော်တို့ကြည်သူတွေကတစ်နှစ်ခံစားလိုက်ရပြီဗျာအဲ့ဒါအတွက်ကျွန်တော်တို့ကအခုလည်းထောက်ပြတယ်ထောက်ပြပြီးတော့အခုတော့ကျွန်တော်တို့ကအရင်နဲ့စာရင်တော့ပြီးခဲ့တဲ့နှစ်နဲ့စာရင်ဒီနှစ်မှာနိုင်ငံကအခုကြီးတွေရလာတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တော့မရပါဘူးကျွန်တော်တို့လိုချင်တော့ထိထိရောက်ရောက်မဖြစ်သေးဘူးဖြစ်အောင်လို့တော့ကျွန်တော်တို့ကြိုးစားနေတယ်ကျွန်တော်တို့အခုအစိုးရအနေနဲ့ NUG အနေနဲ့ဆိုရင်အတိုင်းအတာတွေနဲ့အားလုံးပေါင်းပြီးတော့ IACC ဆိုတာဖွဲ့ထားတယ်ဆရာ International AIDS Coordination Commission ဆိုတာမှတာ lead လုပ်ပြီးကျွန်တော်တို့ဖွဲ့ထားတယ်အဲ့ဒီဟာနဲ့ development partner တွေနဲ့international donor တွေနဲ့ engage လုပ်ပြီးတော့ကျွန်တော်တို့ပို့ပြီး effective efficient ဖြစ်အောင်ပေါ့ဆရာ coordinated ဖြစ်အောင်တော့ကျွန်တော်တို့ကြိုးစားနေကြဆရာအမြင်နဲ့စာရင်စရစပြုတယ်ဒါပေမဲ့တကယ်တမ်းဆရာနိုင်ငံတကာအကူအညီတွေ Ukraine နဲ့ကျွန်တော်တို့နဲ့စာရင်အရန်ကိုကွာပါတယ် percentage အရန်ကိုနေပါဟုတ
်ကဲ့အဲ့တော့ Ukraine ဆိုတော့ Ukraine ကိုပဋိပက္ခအပါဝင်ပေါ်တယ်နိုင်ငံကပဋိပက္ခတော်တော်များများမှာတစ်ခါတစ်ခါကျတော့တို့ရာ humanitarian corridor ဆီရောပဋိပက္ခဖြစ်တဲ့ဟာကိုခဏရဆိုင်ပြီးတော့အဲ့ဒုက္ခရောက်နေတဲ့လူတွေအကူအညီပေးဖို့အတွက်အဲ့ဒီနေရာလေးကိုပြပြီးတော့ညီညာရင်းလုပ်ပြီးတော့အကူအညီပို့ပေးကြတာမျိုးရှိတယ်အဲ့ဒီအတွက်ညှိနှိုင်းကြတယ်ကုလသမဂ္ဂတို့နိုင်ငံတကာတို့ကဥဆောင်ပြီးတော့ညှိနှိုင်းပေးဆိုမြန်မာနိုင်ငံအချင်းနယ်မှာကအဲ့လိုစာနာမှုဆိုင်ရာလမ်းကြောင်းလေးဖွင့်ပြီးတော့ဈေးညံဖွင့်ပြီးတော့ဖြတ်ပေးနိုင်တဲ့အခြေအနေမျိုးပူပေးနိုင်တဲ့အခြေအနေမျိုးကရှိနိုင်ပါလားအဲ့လိုနှီးဖို့ကြိုးစားမှုအထောက်အကူတွေရှိပါလားဆရာ
။အော်ပြီးခဲ့တဲ့နှစ်တုန်းကအဲ့ဒါလေးကျွန်တော်တို့အများကြီးဆွေးနွေးခဲ့ကြတယ်ဆရာ။ဒါပေမဲ့ဆရာသိတဲ့အတိုင်းပဲစက္ကစကဒွေအခေါ်ပိုင်းဆိုင်ရာမှာတော်တော်ရစ်စစ်တန်းကျုပ်တယ်လို့ပဲပြောရမှာပေါ့နော်။ကိုကြိုးပဲသိကြည့်အောင်ဆိုတော့အဲ့လိုပုံစံမျိုးဆိုတော့ကျွန်တော်တို့လည်းဘယ်လိုမှဖြစ်မှာမဟုတ်တော့ကျတော့တောင်ချောက်သွေးစွန်းနေတဲ့လက်ဖြစ်နေတာပေါ့သွေးစွန်းနေတဲ့လက်နဲ့ကျွန်တော်တို့ဒီလိုကိစ္စမျိုးကတော့တို့ကလည်းကြားအောင်မစိစားပါဘူးကျွန်တော်တို့စီဒါကြောင့်ဘာဖြစ်စီမှမရောက်တာလေတကယ်တမ်းက ICRC တို့စိုးစိုးကလို UN agency တွေနဲ့လူတွေရဲ့အသက်တွေဘဝတွေကိုဥစားပေးရဆိုရင်အဲ့ကိစ္စတွေကအဲ့ဒီနေရာဖြစ်ခဲ့ရမှာပြအဲ့ဒါတွေကမဖြစ်ဘူးအခုလည်းဖြစ်မှာမဟုတ်ဘူးသူတို့ကတောက်ချောက်ကျွန်တော်တို့ကိုဘုံနေကျဲနေတယ်ဆရာဟဲ့ဘယ်လိုလုပ်ပြီးဒီကိစ္စမျိုးလုပ
်အဲ့တော့ခုခံတွန်းခံတဲ့အင်အားစုတွေကနေမြေတော်တော်များများထိန်းချုပ်တယ်ထိန်းချုပ်ထားနိုင်တယ်သူတို့မဟုတ်စစ်ကောင်စီကမထိန်းချုပ်နိုင်တဲ့နေမြေတွေတော်တော်များများရှိနေပြီလို့ပြောတယ်ဆိုဒုက္ခတွေတော်တော်များများကအဲ့ဒီနေရာတွေမှာရှိနေလို့ထင်ပါတယ်ဆိုတော့အဲ့ဒီနေရာတွေကဆရာတို့ကလွယ်လင်းတူအကူအညီရအောင်ဘယ်လောက်ထိဆောင်ရွက်ပေးနိုင်ပါလဲနိုင်ငံသားအကူအညီရအောင်
အရင်နဲ့ဆိုင်ပို့အဆင်ပြေလာတယ်လို့ပြောလို့တော့ရတယ်ဆရာ။ကျွန်တော်တို့ဒါပေမဲ့ဒါတွေအကုန်လုံးအသေးစိတ်တွေဖွင့်ပြောတော့လဲသူတို့ကထုံးစံအတိုင်းပေါ့နော်။ဟိုကနလိုဘုံကျဲတာတို့ဟိုမီးချိုတာတို့တွေအကုန်တော့ဆောက်လုပ်တာပေါ့။အဲ့လိုမျိုးဆိုတော့ကျွန်တော်တို့တချို့ဟာတွေတော့အသေးစိတ်မပြောဘူး။ဒါပေမဲ့အခုအရင်နဲ့ဆိုင်အဆင်ပြေပဲရောက်လာတယ်လို့ပြောလို့ရတယ်။ဟိုဆေးဝါးတွေဘာညာတွေဆိုရင်အရင်နဲ့ဆိုင်ကျွန်တော်တို့ပို့ပြီးတော့ပို့ပေးနိုင်တဲ့အနေအထားမှရှိတယ်။now cross border နဲ့ကျွန်တော်တို့လုံးလို့ရတဲ့လောက်ကျွန်တော်တို့လုံနေကြတာရှိရပေါ့နော်။ now ငွေကြေးစည်းစိမ်မှုကိုတနည်းနည်းနဲ့ရအောင်လုပ်ခဲ့တဲ့ဟာတွေလည်းဒါအရင်နဲ့ဆိုင်တော့ဟိုလုံးလို့ရလာတယ်။ကြာပြောသလိုပဲဟုတ်ပါတယ်ကျွန်တော်တို့စိုးမိုးဒေသတွေမှာအဲလူသားချင်းစာနာမှုတွေအများကြီးလိုအပ်တာဟုတ်တယ်။ဒါပေမဲ့ပြည်သူတွေကပြည်သူအနေပြည်သူတို့သွားနေတာတွေလည်းအများကြီးရှိတယ်ဗျာ။နောက်တစ်ခုကတော့ကျွန်တော်တို့ control လုပ်တဲ့ဒေသတွေမှာအခုစပြီးတော့တချို့ဟိုအခွန်အတုပ်တွေကျွန်တော်တို့စကောက်နိုင်လာတယ်ပေါ့ဆရာရယ်အဲ့ဒါလည်းပြည်သူကနေပြည်သူဆိုတဲ့သဘောမျိုးပါပဲအဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့စောင့်ရှောက်လာနိုင်တော့ဆရာတို့လည်းပုံတွေတွေ့မှာပါတချို့ကျွန်တော်တို့အိမ်တွေပြန်ဆောက်ပေးနိုင်တာတို့အစားအသောက်တွေအိုးခွက်မကန်တွေပြန်လုပ်ပေးနိုင်တာတို့ဒါတွေလည်းရှိတော့ရှိလာတာပေါ့နော်တချို့နေရာတွေမှာဒီ federal သဘောတရားတွေအများကြီးတွေ့ရပါတယ်ဆရာအခုဒေသအခုရက်ကိုရဲ့ကိုပိုင်ပြထမ်းခွင့်နဲ့ကိုရဲ့ဒီပြည်သူကိုကိုပြန်ဆောက်ရှောက်တယ်ဆိုတဲ့အနေအထားတွေအများကြီးတွေ့လာတာတချို့အားတွေတော့ကျွန်တော်တို့ဟိုကြည့်ပြီးအားလဲရှိရပါတယ်ဒါပေမဲ့တကယ်တမ်းတော့အများကြီးလိုအပ်တာပေါ့ဆရာကျွန်တော်တို့ပြည်သူတွေကျွန်တော်တို့လူမှုတွေအများကြီးခံစားနေရတာအဲ့အားတွေအတွက်ကတော့အများကြီးလိုပါဆရာတည့်ရတဲ့အချိန်အိမ်တလုံးပြီးလောင်သွားရင်အဲ့အိမ်တလုံးပြန်ဆောက်ဖို့ဆိုတာတဘောအလုံးကြိုးစားကြရတာ
ဟုတ်ကဲ့ ကျွန်တော်အချောပြီးဘူးအစဉ်ဆုံးမိကုန်းထင်ပါတယ်အဲ့တော့အဲ့ဒီဆေးဝါးပြည်ပြည်တဲ့နေရာမှာသမန်ကွက်ကိုစောက်လို့ပျောက်တဲ့ဆေးဝါးတွေလည်းရှိမှာပေါ့ဆရာဝန်ကိုယ်တိုင်ညွှန်ကြားပြီးတော့ခုစားပြီးဖို့လိုတဲ့ယောဂါတွေပြည်သူတွေတွန်းတွေးရတယ်လည်းရှိနေတယ်အဲ့ဒီကိစ္စတွေတော့ကျွမ်းကျင်သူတွေအဲ့ဒီဆေးဝါးဆိုင်ရာလွှတ်တဲ့လေ့ကျင့်မှုတွေကိုဆရာတို့လုပ်ပေးနိုင်ပါလားဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာကကိုအရင်ကနေကကဘာရဲ့သတ်မှတ်ချက်ကိုမမီဘူးလို့ပြောရင်ရတာပေါ့ဆရာ။ကျမ်းမြဲလူတွေနားလည်အောင်။ကျမ်းမာရေးဆောင်လျှောက်တဲ့လူကြီးအတွက်ကတကယ်ရှိရမှာတဲ့သုံးပုံပုံတပုံလောက်ပဲရှိတာ။ဆိုတော့အခုချိန်မှာပို့ဆိုးတာပေါ့။ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုတန်းနိုင်မှမရတော့ဒါစွမ်းကုန်ကြိုးစားနေတာပေါ့လေ။ကျွန်တော် data တွေလည်းထုတ်ပြန်တာလေ။ကျွန်တော် CDM လုပ်တဲ့ဇာဝင်တွေဒုသာပြုတွေ specialist တွေ4000ကျော်ရှိတယ်ဆရာ။အခု CIA service ပေးနေတာ။တိုင်းရင်းသားကျမ်းမာရေးဆောင်လျှောက်တဲ့သူတွေနဲ့ပေါင်းရင်9,800လောက်ရှိပါဘောအဲ့ဒါနဲ့ကျွန်တော်တို့အဒီ data တွေအရှိတန်းစီယုံ168ယုံရှိတယ်ခြေဆိုင်စီယုံ68ယုံရှိတယ်အဲ့ဒီမှာကျွန်တော်တို့ service တွေပေးနေတာပေါ့နော်ဒါတော့ကျေနပ်လားဆိုမကျေနပ်ပါဘူးဆက်ဒါပေမဲ့ဟို service ကတော့ဖြစ်အောင်တော့ပေးနေတာပေါ့နော်ဒါထပ်ပြီးတော့လေဆရာဝင်ကျွန်တော်တို့မွေးထုတ်တာရောဒီမှာပြမွေးထုတ်တာရောလုပ်နေတယ်အပြင်ကျွန်တော်တို့လွတ်မြောက် data တွေမှာအခုကျွန်တော်တို့ဈေးကြောင်းစီတက်ကတူအစ်စ်တွေထပ်ဖွင့်လာလို့ဥနာကြီးတက်ကတူအစ်စ်တွေထပ်ဖွင့်လာလို့လည်းလုပ်နေတယ်ဆရာ
တိတ်ကောက်ပါလေဆရာကျွန်တော်နောက်ဆုံးမိချင်တဲ့မိကတို့ကတော့ဒီတဏှာမှုဒုက္ခရောက်တဲ့တဏှာတွေဆိုတာကတော့ပဋိပက္ခလုံးဝချုပ်ငြိမ်းမှသာပြောင်းနိုင်မဲ့အခြေအနေလို့ပြောရင်မှားမယ်မဟုတ်ဘူးပေါ့ဆရာအဲ့လိုပဋိပက္ခပြောင်းပြီးရင်တော့မနဲ့ပြန်လဲထူထောင်ဖို့ကြိုးစားကြမှာဆိုတော့အဲ့ဒီအခြေအနေကဆရာမျှော်မှန်းမိပါလားဘယ်အချိန်မှများဖြစ်လာနိုင်လဲဆိုတာများဆရာတွေးမိတာရှင်းလေပြောပါဆရာ
NUG အနေနဲ့စင်နာဒီစီမံဆောင်ရွက်နေတဲ့တိုင်းရင်းသားဖွဲ့စည်းတွေနဲ့တိုင်ပင်ပြီးလုပ်နေတာကတော့ immediate ပေါ့လောလောဆယ်ကျွန်တော်တို့ဖြည့်ရှင်းရမယ့်ဟာတွေကိုအခုဒါတစ်နှစ်နှစ်နှစ်အတွင်းမှာကျွန်တော်တို့ဖြည့်ရှင်းဖို့ကြာဒါစီမံချက်ရေးဆွဲထားတာ1 year ကျွန်တော်တစ်နှစ်စာ plan ရှိတယ်ဒီတစ်နှစ်အထူးခြားခြားအပြောင်းအလဲဖြစ်ရမယ်ပြီးရင်နောက်တစ်နှစ်နှစ်နှစ်နေတာကိုအဆုံးသတ်ရမယ်ပေါ့ဆိုတော့ကျွန်တော်တို့ကဒီအခုဒီလောလောဆယ်စစ်အာဏာရှင်ဒီအာဏာရှင်ချုပ်ချဖို့နဲ့Federal Democracy ထောင်ဖို့ဆိုရင်ကျွန်တော်တို့အခု interim period ရှိမယ် transition ရှိမယ်ဥပမာ federal democracy ဆိုတော့ကျွန်တော်အကြမ်းင်းအားဖြင့်စဉ်းစားသုံးသပ်တာတော့အနည်းဆုံးအခုတစ်နှစ်နှစ်နှစ်ပြီးရင် transition ကသုံးနှစ်လောက်ကြာမှာပေါ့ဆရာအဲ့ဒါပြီးတော့မှဟိုဘက်ကိုရောက်သွားမှာဆိုတော့အဲ့ဒါအတွက်ကျွန်တော်တို့ဒီအခုကပြင်ဆင်နေပါလေဆရာကျွန်တော်တို့ control ရရင်ရသလောက်ရတဲ့နေရာကိုစီမံခန့်ခွဲနိုင်အောင်လည်းပြင်ဆင်နေရပေါ့ကျွန်တော်တို့အချင်းချင်းကြားမှာနားလည်မှုတွေအပေးအယူတွေနဲ့ဒီ federal သဘောတရားတွေနဲ့ကိုက်ညီအောင်လို့ကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်ဆရာ။ဆိုတော့ကျွန်တော်တို့လေအစိုးဆုံးကိုပြင်ဆင်ထားသလိုအကောင်းဆုံးအတွက်လည်းကျွန်တော်ညှော်လင့်ပြီးတော့အလုပ်တွေလုပ်နေပါတယ်လို့
ကျော်စံသားစီစဉ်တင်ဆက်တဲ့မြမရေးသုံးသပ်ချက်ကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးအားကစားကဏ္ဍကိုတင်ဆက်ပေးပါမယ်စပိန်နိုင်ငံက Real Madrid အသင်းကတော့ FIFA ကမ္ဘာ Club Champion Flag ကိုပိုဆွဲပြီးအများဆုံးစံချိန်တင်လိုက်ပါတယ်ကာတာနိုင်ငံကတော့ကမ္ဘာ Flag ပွဲတုန်းကအသုံးပြုခဲ့တဲ့အိမ်တွေကိုတူရကီနဲ့ဆီးရီးယားနိုင်ငံကငလင်တန်းခံရတဲ့သူတွေအတွက်လှူဒန်းလိုက်ပါတယ်ဒီလိုသတင်းတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကအခုတစ်ပတ်မှာစူးစီးတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မော်ရိုကိုနိုင်ငံမှာကျင်းပခဲ့တဲ့ FIFA ကမ္ဘာ Club Champion Flag ဘောလုံးပွဲမှာတော့ Real Madrid အသင်းကနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်စနေနေ့ကနောက်ဆုံးဖိုင်နယ်မှာတော့ဥရောပချန်ပီယံရီယယ်မက်ဒရစ်ကဆော်ဒီကအာရှချန်ပီယံအယ်ဟီလာကို5ဂိုး3ဂိုးနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါရီယယ်မက်ဒရစ်အတွက်ဂိုးတွေကိုတော့ဗီနီရှီယပ်စ်ဂျူနီယာနဲ့ဗယ်ဗာဒီတို့က2ဂိုးစီသွင်းခဲ့ပြီးတော့ဘန်ဇီမာက2ဂိုးသွင်းပေးခဲ့ပါတယ်အခုလိုတစ်ဖက်နဲ့တစ်ဖက်ဂိုးတွေအပြန်အလှန်အများကြီးသွင်းခဲ့တာကြောင့်ပရိသတ်တွေအကြိုက်ပွဲကောင်းတစ်ပွဲလည်းဖြစ်ခဲ့ပါတယ်ရီယယ်မက်ဒရစ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက် FIFA ကမ္ဘာ Club Champion Flag ကို5ချိန်မြောက်ပိုဆွဲပြီးတော့စံချိန်တက်တင်လိုက်နိုင်ပါတယ်ခင်ဗျာ အာရဏင်္ဂါတော့ကဘာဖလားပွဲမှာပရိသတ်တွေနေဖို့လုပ်ခဲ့တဲ့ mobile home လို့ခေါ်တဲ့ချေပြောင်းလို့ရတဲ့အိမ်တွေကိုတူရကီနဲ့ဆီးရီးယားနိုင်ငံတွေကိုလူတန်းသွားမယ်လို့ပြောလိုက်ပါတယ် တူရကီနဲ့ဆီးရီးယားမှာပြီးခဲ့တဲ့ဘက်ကငရေအကြီးကျယ်လုခဲ့ပြီးတော့အဆောက်အုံတွေတော်များများပြိုကျခဲ့တာကြောင့်ကာတာနိုင်ငံကရွှေပြောင်းလို့ရတဲ့အိမ်အလုံးကြီးတစ်သောင်းကိုလူဖို့ဂရုပြုထားပါတယ်။ Mobile Home လို့ခေါ်တဲ့အဲ့ဒီရွှေပြောင်းလို့ရတဲ့အိမ်တွေဟာကုန်ပစ္စည်းတွေတင်ပို့တဲ့ကွန်တိန်နာတွေနဲ့ပုံစံတူပြီးတော့ပြီးခဲ့တဲ့2021ကာတာကမ္ဘာဖလားမှာပရိသတ်တွေတဲခိုဖို့အတွက်လုပ်ပေးခဲ့တာဖြစ်ပါတယ်။ဒီထဲကပထမအဆုပ်အနေနဲ့အလုံး350ကိုကာတာနိုင်ငံကတူရကီကိုတနင်္ဂနွေနေ့ကစတင်ပို့ဆောင်လိုက်ပြီဖြစ်ပါတယ်။အရင်ကြောင့်လူ3000ခွဲကျော်တည်ဆုံးပြီးတော့တိမ့်နဲ့ချီပြီးတော့လဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ငရေကယ်တရေးရမုံငွေဖြစ်တဲ့ပရီးမီးယားလိဂ်ကလည်းဗြိတိန်စတာလင်ပေါင်တသန်းလူရန်သွားမယ်လို့ကတိပြုထားသလိုဥရောပဘောလုံးအဖွဲ့ချုပ် UEFA ကလည်းယူရို2သိန်းလူရန်ထားပါတယ်။ဒါပြင်မက်ဆီ၊ရိုနောဒို၊ဟယ်ရီကိန်း၊ဟာလန်၊အမ်ဘာပေစရှိတဲ့ကမ္ဘာကျော်ဘောလုံးသမားတွေကလည်းရမုံငွေရရှိရေးအတွက်ပါဝင်ကူညီခဲ့ကြပါတယ်။အိမ်မှာသူတို့လက်မှတ်ထိုးထားတဲ့ဘောလုံးငယ်အင်ဂျီတွေကိုလေလံတင်ရောင်းချခဲ့တာမှာတော့ပြီးခဲ့တဲ့တောက်ကြနေ့ကရိုနယ်ဒိုရဲ့အင်ဂျီကိုဒေါ်လာ2သိန်းကျော်နဲ့လေလံတင်ရောင်းချနိုင်ခဲ့ပါတယ်ခင်ဗျာ။အမေရိကန်ကစူပါဘောလို့ခေါ်တဲ့အမေရိကန်အမျိုးသားဘောလုံးဖိုင်နယ်ပွဲမှာတော့ Kansas City Chiefs အသင်းကအနိုင်ရပြီးတော့စူပါဘောချန်ပီယံဖြစ်သွားခဲ့ပါတယ်။စူပါဘော57ဖိုင်နယ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းက Arizona ပြည်နယ်Phoenix မှာကစားကြတာမှာ Kansas City Chiefs အသင်းက Philadelphia Eagles အသင်းကိုပွဲပြီးကနေမှကတ်ပြီးတော့38-35မှတ်နဲ့အနိုင်ရသွားခဲ့ပါတယ်။ဒါဟာ Kansas City အသင်းအတွက်တော့ Super Bowl Champion ဆုကို၄နှစ်အတွင်းမှာဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်။ဒီဘက်မှာ Kansas City အသင်းက Patrick Mahomes ကပြိုင်ပွဲရဲ့အကောင်းဆုံးကစားသမားဆု MVP ဆုကိုလည်းရရှိခဲ့ပါတယ်။ဒီဘက်နဲ့ပတ်သက်ပြီးတော့ American ဘောလုံးပရိသတ်အုပ်ဖြစ်တဲ့ကိုနေလင်းကိုမေးကြည့်ထားပါတယ်။
ကစားပွဲအမြင်ပြောရမယ်ဆိုရင်တော့လေနတ်သင်းလုံးကကောင်းတယ်ပေါ့ဗျာနတ်သင်းလုံးကတော်တော်ကောင်းပါတယ်တော်တော်ကိုကောင်းပါတယ်ကောင်းလို့လည်းသူတို့ဘူလူပဲတက်လာတာပေါ့နော်ဆိုတော့အဓိကနိုင်သွားတဲ့အချက်ကိုပြောရမယ်ဆိုရင်အတွင့်ကြုံရယ်နောက်တစ်ခုကဟိုကစားသမားတွေရဲ့ English word resilience ပေါ့နော်ဟိုတစ်ဆိုင်မမတ်နိုင်ခြင်းနဲ့စိတ်နဲ့အရှုံးမပေးဘဲကြိုးစားတဲ့စိတ်ကြောင့်နိုင်တယ်လို့ကျွန်တော်မြင်တယ်ဗျအမတ်ကတော့သုံးမှတ်တဲ့ကွာတာပေါ့လေသုံးမှတ်တဲ့ကွာတယ်ဆိုပေမဲ့လည်းအသာစီးနဲ့ကစားတာနဲ့ဆိုင်ရယ်အကျိတ်နဲ့အပြင်တစ်ပတ်အကျင့်နဲ့ကစားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ဒီပွဲမှာဒီ Kansas City ဘက်က quarterback Patrick Mahomes MVP ရသွားပါဘောနော်။အဲ့ဒီဟာသူတကယ်ပဲဒီစုနဲ့ထိုက်တန်လာ
။အရသင်းတယ်လို့မြင်တယ်ဗျ။ပထမဆုံးပြောချင်တာက Patrick Mahomes ကသူက Super Bowl Champion ရတူးလေ။နောက်သူရဲ့ကစားသမားတောင်ငယ်လေးငယ်ပါသေးတယ်။ဒီပွဲမဆိုင်ရင်ပတိုင်ငယ်မာတွေကသူကတန်ရထားတာဗျ။တန်ရထားတဲ့အပြင်ကိုပွဲကစားနေတဲ့တဝက်တက်မှာပဲသူထပ်ပြီးတော့ဟို truck ခောက်တယ်ပေါ့နော်။ဒီ American Football အရင်ချမ်းပါတယ်။တော်တက်တဲ့နဲ့တက်ကြပေါ့နော်ဟိုတိုးဝေးကစားတဲ့ကစားလေးဆိုအရန်ချမ်းတဲ့ခါကျတော့တန်ရရည်ဆိုရင်အများအပြားလို့ခြေတော့ကျိုးတာတို့ရောဖြစ်တဲ့ချိန်မှာဒီပွဲလေမှာ Patrick Mahomes ကသူ့ကိုတက်ကလို့နဲ့သူခြေတော့ခုတ်သွားတာရှိပါတယ်ဒါပေမဲ့အဲ့ဒါရဲမှာသူဆက်ကစားတာပေါ့နော်နာကျင်တဲ့မှုနာကျင်မှုကစားတယ်ဒါပေမဲ့သူကနာကျင်တဲ့စိတ်အကြမ်းများတယ်နာကျင်တဲ့စိတ်အများရှိတယ်နောက်ပြီးတော့ဟိုတွေးအေးတယ်ပြောရမှာပေါ့ဗျာကျွန်တော်တို့ခေါ်တာ silence killer ပေါ့နော်တွေးအေးတယ်ပေါ့နော်အဲ့တော့သူကရားတင်တယ်လို့ကျွန်တော်ပြောပါတယ်
Now ဒီ Super Bowl နဲ့ပတ်သက်ပြီးတော့ရော America မှာလူတွေကဘယ်လောက်ထိဒီပွဲကိုယူသွကြတယ်ဘယ်လောက်ထိကြိုက်ကြတယ်ဆိုတဲ့ဥစ္စာလေးလည်းနည်းနည်းပြောပါအောင
်အဲ America မှာတော့သူကတော့ဒီ Super Bowl ဆိုတာကတော့သူ့ရဲ့ဟိုဘယ်လိုခေါ်လဲဟို traditional ပေါ့ဗျာဟိုကျွန်တော်တို့ကမ္ဘာမှာဆိုရင်တော့ဘောလုံးလိုပေါ့နော် crazy ကြပါတယ်အဲသူကတော့ America နဲ့တကယ်ငန်းနဲ့ဟိုဖြစ်တဲ့အစားအနီးပေါ့ဗျာဆိုတော့ Brody ဖြစ်လဲဆိုရင်ကျွန်တော်တို့သိတဲ့လောက်ကတော့ဒီ Super Bowl ချင်းပွားတဲ့နေ့တော်တော်များများကအများနဲ့အိုဆန်ဆန်ဒီညလိုဟာမျိုးတို့ကျင်းပါတယ်အဲ့ဒီ6နိုင်ပေါ့ပြီးတော့ Super Bowl မှာကြည့်ရလူကတန်းကိုရာနဲ့ချီလို့ရှိတဲ့အခါကျတော့ဒါကဘာလို့မှရောက်နေတဲ့ American တွေပါစကြည့်တာပေါ့နော်တန်းရာနဲ့ချီရှိတဲ့အခါကျတော့အဲ့ Super Bowl ပွဲမှာကြော်ညာထဲဖို့အတွက်ကုမ္ပဏီတွေရတဲ့အကျင့်နဲ့တို့ဟိုပတ်စအများကြီးတင်ပြီးတော့တို့ဟိုရအောင်ယူရတယ်ပေါ့နော်အဲ့ကြော်ညာတဲ့အများစုပါတယ်အသက်တွေများပါတယ်ဟိုဆိုလိုချင်တာကအဲ့ Super Bowl တွေကိုတည်တတ်ရိုက်ပြီးတော့ဟိုကျင်းကြတာပေါ့နော်အဲ့တော့လက်မှတ်ကလည်းရဖို့အရန်ခက်တယ်အရန်လည်းဈေးကြီးပါတယ်နောက်ဆုံးတစ်ခုကတော့ဟို TV ပေါ့နော် TV ရဲ့ဒီကြော်ညာအားကလည်းကြော်ညာကလည်းအများကြီးရတယ်အထူးသဖြင့်လူတွေစောင့်တာက Super Bowl ပွဲတွေမကဘူးဟိုကျွန်တော်တို့ break time ပေါ့နော်ကျွန်တော်တို့ဟိုအားနားချိန်မှာ7 minutes 15 minutes မှာတပွားမှာအရင်နဲ့မှကြီးတဲ့ဟိုအဆိုတော်တွေအမှုပညာရှင်တွေဖြောပြတာပါလေဒီကြီးတဲ့ဌာနတွေမှာပါပါတယ်ဗျ
ဒီဘက်ကိုကြည့်ဖို့အတွက်လက်မှတ်တစ်စောင်ကို American Dollar ထောင်နဲ့ချီပြီးတော့လဲပေးရပါတယ်ဒီဘက်အတွက်လက်မှတ်ဈေးတွေနဲ့ပတ်သက်ပြီး ။လက်မဲ့ရောင်းကုမ္ပဏီတစ်ခုဖြစ်တဲ့ Starhub ကုမ္ပဏီပြောခွင့်ရအရန်ဘူဒယ်လီကတော့
As expected, we continue to see tremendous demand from the Chiefs and the Eagles fans. Currently, right now on StubHub, we do have.
ကျွန်တော်တို့မှန်းထားသလိုပါပဲ။ Kansas City Chiefs နဲ့ Philadelphia Eagles အသင်းပရိသတ်တွေကလက်မှတ်အဝယ်တွေအတော်လေးဝယ်ကြပြီ။လက်မှတ်တစ်စောင်ကို3100လောက်ကစပါတယ်။ဒီလိုဆိုတော့အားလုံးပြင်းပြဆွဲလိုက်ရင်တော့လက်မှတ်တစ်စောင်ရဲ့တန်ဖိုးက6800လောက်ရှိပါတယ်။
American သတင်းမီဒီယာတွေမှာတော့ဒီပွဲအတွက်လက်မှတ်တစ်စောင်ကိုအနည်းဆုံး3000ကျော်ကနေအများဆုံး1000ကျော်လောက်ထိရှိတယ်လို့ပြောပါတယ်။ Philadelphia အသင်းကိုအားပေးတဲ့ပရိသတ်ဦးကတော့သူစုထားတဲ့ပတ်စံတွေကိုထုတ်ပြီးတော့လာအားပေးတာလို့ဆိုပါတယ်
။ If it was over 10,000 then I would probably have problems on the home front. But if I could keep it under 5,000
ဒီပွဲကြီးဖို့အတွက်ကုန်ကျစရိတ်က1000ကျော်သွားရင်တော့အိမ်မှာတော့ပြဿနာတွေတက်လာနိုင်ပါတယ်။ဒါပေမဲ့9000အောက်လောက်ပဲသုံးမယ်ဆိုရင်တော့အဆင်ပြေပါတယ်။ဒါပေမဲ့လည်းကားငှားတာနောက်ဟိုတယ်ကားတွေနဲ့စားတာတောက်တာတွေပါပေါင်းလိုက်ရင်တော့8900လောက်ရှိနိုင်ပါတယ်
။အခုနေ့ Super Bowl Final ကိုတော့ Tesla နဲ့ Twitter Company ကြီးကဲ Elon Musk ၊ကမ္ဘာ့ Beatles TY ကနံပါတ်ကြီးဆိုတော့ Paul McCartney ၊ LA Lakers အသင်းကကမ္ဘာ့ Basketball ကစားသမား LeBron James အပါအဝင်နံပါတ်ကြီးပုံပေါ်တော်များများလည်းခွင့်မှာသွားပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာ။
တပတ်အတွင်းအားစားသတင်းတွေကိုစူးစီးနားဆင်ကြည့်ရှုကြရတာပါ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့မိမိတို့ဒေသတွင်ထူးခြားတဲ့သတင်းတွေပေးပို့ခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်တော့ရေးသားရမယ့် email လိပ်စာက burmesc@voanews.com ဖြစ်ပါတယ်ကဲအခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါခင်ဗျာ
အမေရိကန်ကပြတ်ထန်လိုက်တဲ့ဘာမာအက်တံဘင်္ဂလားဒေ့ရှ်ကိုတက်ရောက်စေမဲ့ဒေတာတွင်အချမ်းဖတ်မှုတွေမဖြစ်စေရဘူးဆိုရကိုအမေရိကန်အစ်မမြေကိုယ်စားလှယ်ကဗုဒ္ဓနေ့မှာဘင်္ဂလားဒေ့ရှ်ကိုအခိုင်အမာပြောဆိုလိုက်သလိုပဲရိုဟင်ဂျာပြည်ထနာရဲ့အရင်အမြစ်ကိုကင်တွယ်ဖြေရှင်းနေကြောင်းလည်းပြောဆိုပါတယ်ဒေတာတွင်မှာမလိုလားအပ်တဲ့အချမ်းဖတ်မှုတွေဖြစ်မဲ့ကိစ္စတွေကိုအမေရိကန်ဘက်ကဆောင်ရွက်မှာမဟုတ်ကြောင်းအမေရိကန်ရဲ့ဆောင်ရွက်ချက်ဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးထောက်ပံ့ကူညီရေးတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့အတိုင်ပင်ခံဒက်ရက်ရှိုလက်ကပြောဆိုကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနအတွင်းဝင်မာဆွတ်ပင်မိုမန်ရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်အမျိုးသားသတင်းအေဂျင်စီဖြစ်တဲ့ BSS ကဖော်ပြထားတာဖြစ်ပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်တနစ်နီးပါးရှိလာချိန်မှာပဲယူကရိန်းအစိုးရအနေနဲ့ရှေ့တန်းစစ်မြေပြင်မှာရုရှားတပ်ဖွဲ့တွေကိုထိုးစစ်ဆင်နိုင်မဲ့အခွင့်အလမ်းကောင်းတွေရှိလာပြီလို့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ကဗုဒ္ဓဟူးနေ့မှာပြောဆိုထားပါတယ်ရုရှားရဲ့ကျူးကျော်စစ်ပွဲတံကိုတနည်းနည်းပါခံရပြီဖြစ်တဲ့ယူကရိန်းအရတာတန်ပေါင်းများစွာအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ဖို့ကုလသမဂ္ဂကဒေါ်လာ 5.6 ဘီလီယံကိုလည်းတောင်းခံလိုက်ပါတယ်။တူရကီနဲ့ဆီးရီးယားမှာပြီးခဲ့တဲ့သတင်းပတ်ကလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငရင်တန်ကြောင့်တိဆုံးရသူက4,100ကျော်ထိတိုးလာခဲ့ပေမဲ့အပြည့်အစည်းပုံချကနေအသက်ရှင်လွတ်မြောက်သူ5ဦးကိုဆက်လက်ကဲတင်နိုင်ခဲ့ပါတယ်။ငရင်တန်တင့်ပြီး9ရက်မြောက်နေ့မှာဗုဒ္ဓဟူးနေ့မှာတူရကီရဲ့တောင်ပိုင်းမြို့ကာရာမန်မာရာကအပြည့်စည်းတွေတဲကနေအမျိုးသမီး2ဦးကိုကဲတင်နိုင်ခဲ့တယ်လို့ပဲအန်တာယာမှာတော့မိခင်ဖြစ်သူနဲ့အတူရင်သွေး2ဦးကိုကဲတင်နိုင်ခဲ့တာဖြစ်ပါတယ်။ငရင်လုံပြီး228နာရီအကြာမှာအန်တာယာကိုကဲဆယ်ရေးလာရောက်တာဖြစ်ကြောင်းနိုင်ငံပိုင်အနာဒိုလူသတင်းအေဂျင်စီကလည်းဖော်ပြထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်သိန်ကြီးတိုက်ကပြောပြပေးတာပါ VOA အမေရိကန်အံကနေဖေဖော်ဝါရီ16ရက်ကြာသပတေးနေ့အစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Robert McLean တို့ဖြစ်ကြပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအိမ်တွင်းအိမ်ပြင်ဘေးအန္တရာယ်ကင်းအဆင်ပြေတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်ကခင်မောင်ဆိုမင်ပ
This program has come to you from the Voice of America, Washington.